Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဧပြီလ22ရက်ကြာသပတေးနေ့ည9:00ကနေ10:00 VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25နဲ့32တို့ကနေဖမ်းယူနိုင်နိုင်ပါရှင်။ကျွန်တော်ခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကျွန်တော်ကြိုကြိုသိမ်းကြည့်ညမှာပါ။IS အဖွဲ့ကိုချေမှုန်းရေးပင်လယ်ကွေ့နိုင်ငံတွေနဲ့အမေရိကန်ကြားတင်ကြီးတညိုတဲ့ရှိတယ်လို့သမ္မတဥပမာကပြောလိုက်ပါတယ်။စီးရီးယားမှာပြီးဆိုခံထားရတဲ့ဒေသတွေကနေလူပေါင်း900ကိုကုလသမဂ္ဂနဲ့အာရဗ်လာဂျန်းညီအဖွဲ့တို့ကကယ်ထုတ်လိုက်ပါတယ်။ရုပ်သမ္မတရှီကျင့်ပင်ဟာဆက်ဖက်ခေါင်းဆောင်ယာရီကိုတိုက်ရိုက်ရယူလိုက်ပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
အခုညပိုင်းသတင်းစာမတွေထဲမှာတော့ဝါရင်သတင်းစာဆရာကြီးလက်ဖြင့်နှစ်ရှည်နိုင်ငံရေးအကျဉ်းသားဟောင်းလက်ဖြစ်တဲ့ခန္တာဝရီဦးဝင်းတင်ကွယ်လွန်ခြင်းနှစ်နှစ်ပြည့်ခန္ဓာကိုရန်ကုန်နဲ့မန္တလေးမြို့တွေမှာစာပေနဲ့နိုင်ငံရေးနယ်ပယ်ကဦးဆောင်ကျင်းပခဲ့ကြပါတယ်
။ဆရာဦးဝင်းတင်ဒီကနေ့ကာလမှာကြည့်နေမယ်ဆိုရတော့သူစိတ်ပြီးတော့သူအားရကျေနပ်မယ်လို့ကျွန်တော်ယုံကြည်တယ်ဗျ။အဖြစ်ပြောင်းလဲရေးကာလရဲ့အစကတော့အပြည့်စုံမှုမရှိတာအကျိုးကျအားနဲ့ကြည့်တာတော့
ဦးဝင်းတင်နဲ့အတူလက်တွဲအလုပ်လုပ်ခဲ့ဘူးတဲ့မုံရွာအောင်ရှင်ရဲ့ပြောပြချက်နဲ့အတူအပြည့်အစုံနာဆင်နိုင်ပါတယ်။အရင်အစိုးရလက်ထက်ဖန်ဆီးထားတဲ့နိုင်ငံရေးဆိုင်ရာပုံမှန်တွေနဲ့ဆက်နွယ်ပြီးတရားရင်ဆိုင်နေရသူတွေထပ်မံလွတ်မြောက်လာတဲ့အချိန်နဲ့အစိုးရတည်းရဲ့ရက်တရာစီမံကိန်းနဲ့တောက်ရည်ပြက်လက်နေတာကိုဘယ်လိုဖြေရှင်းဆောင်ရွက်ပေးမလဲဆိုတာနဲ့ရခိုင်လက်နက်ကင်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားစစ်ပွဲတွေကြောင့်စစ်ဘေးသင့်နေတဲ့ဒေသခံရာသားတွေအခက်အခဲတွေစတာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်မှာအခုအရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးပါမယ်ရှင
် IS အစွန်ရောက်ဖွဲ့ကိုချိန်မုံရင်းနဲ့ပြစ်ပခပြည့်နေတဲ့အရှိလေပိုင်းဒေသတည်ငြိမ်ရေးကြိုးပမ်းမှုတွေမှာအမေရိကန်ပြည်ထောင်စုနဲ့ပင်လယ်ကွေ့နိုင်ငံတို့ကြားတင်းကြီးတညိုထက်ဆက်ရှိနေပါတယ်လို့သမ္မတဘရောက်အိုဘားမားကပြောလိုက်ပါတယ်ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ကောင်စီ GCC အဖွဲ့ဝင်လူ့ဖော်ကံပြတ်တွေနဲ့ဒေသတွင်းမဟာမိတ်နိုင်ငံတွေပေါ်ရန်လူမှုတွေကိုတားဆီးဖို့နဲ့ရင်ဆိုင်သွားဖို့အမေရိကန်ပြည်ထောင်စုကအခိုင်အမာရှိနေတယ်ဆိုတာကိုဆော်ဒီအာရေဗျနိုင်ငံရီယတ်မြို့မှာသမ္မတဥပမာကထပ်ပြောပါတယ်အားလုံးကိုချင်းချောက်နေတဲ့အိုက်ဇောအဖွဲ့ကိုချိန်မုံရေးကြိုးပမ်းမှုတွေမှာတင်ကြီးညွတ်တဲ့ဆက်ရှိနေပါတယ်လို့စစ်သွေးကြောအဖွဲ့ရဲ့နာမည်ဒူကောက်ကိုတုံးပြီးသမ္မတဥပမာကပြောသွားပါတယ်ဆီးရီးယားယီမင်အီရက်နဲ့လေဗျားနိုင်ငံတွေမှာနိုင်ငံရေးအခြေအနေဖြိုပြဲဖြစ်နေတာနဲ့တိုက်ပွဲတွေဖြစ်နေတာကိုအဓိကဦးတည်ချက်ထားပြီးသမ္မတဥပမာနဲ့ GCC အဖွဲ့ဝင်၆နိုင်ငံတို့ဒီကနေ့ရီယတ်မြို့မှာတွေ့ဆုံဆွေးနွေးကြတာပါ IS နဲ့အဂိုင်ရာအဖွဲ့တွေကိုအရှိန်မြင့်နေနေရင်းနီးလန်းတွေနဲ့ဒေသတွင်းမှာမတိမငြိမ်ဖြစ်စေတဲ့အီရန်ရဲ့လူရက်တွေကိုရင်ဆိုင်ရင်းနှီးလန့်တွေကိုလည်းသူတို့ဆွေးနွေးကြပါတယ်။ဒေသတွင်းအရေးတွေနဲ့ပတ်သက်ပြီးမတူကွဲပြားတဲ့ချင်းကပ်မှုတွေပေါ်အမေရိကန်နဲ့အာရဗ်မဟာမိတ်တွေကြားတင်းမာမှုတွေရှိထားပါတယ်
။ဆီးရီးယားနိုင်ငံကပိတ်ဆို့ခံထားတဲ့ဒေသတွေကနေလူပေါင်း900ကိုကုလသမဂ္ဂနဲ့ဆီးရီးယားအာရဗ်လာဂျန်နီအဖွဲ့တို့ကကယ်ထုတ်လိုက်ပါတယ်။အခုကယ်ထုတ်လိုက်သူတွေထဲမှာမကျန်းမာသူတွေ၊ဒဏ်ရာရသူတွေနဲ့သူတို့ရဲ့မိသားစုတွေပါဝင်ပါတယ်။လဗနန်နိုင်ငံနဲ့နယ်စပ်နားဆီးရီးယားအနောက်တောင်ပိုင်းကမဒါယာဇဘာဒါနီတို့အပြင်တူရကီနိုင်ငံနဲ့နယ်စပ်နားအီတလီပြည်နယ်အယ်ဖူယာကီဖရာယာဒေသတွေကနေအဲ့ဒီလူတွေကိုဗုဒ္ဓဟူးနေ့ကကဲထုတ်တာပါမဒါယာနဲ့ဇဘာဒါနီဒေသတွေကိုအစိုးရလူလာတဲ့တပ်ဖွဲ့တွေကပိတ်ဆို့ထားပြီးအယ်ဖူယာနဲ့ကီဖရာယာဒေသတွေကိုတော့သဘုံတပ်ဖွဲ့တွေကပိတ်ဆို့ထားတာဖြစ်ပါတယ်ဆီးရီးယားမှာတိုက်ခိုက်တာတွေရပ်ထားတာကြောင့်နိုင်ငံတော်ဝန်ပိတ်ဆို့ခံထားရတဲ့ဒေသတွေမှာနေထိုင်နေကြရတဲ့သိမ်းနဲ့ချီတဲ့ဆီးရီးယားနိုင်ငံသားတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုကုလသမဂ္ဂနဲ့အကူအညီပေးအဖွဲ့တွေကပေးနိုင်ခဲ့ပါတယ်ဒါပေမဲ့အကူအညီတွေပေးတာကိုဆီးရီးယားအစိုးရကကန့်သတ်တာတွေလုပ်ပြီးအကူအညီပစ္စည်းတချို့ကိုခိုးယူခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုထားတာတွေရှိပါတယ်2011ခုနှစ်မတ်လမှာဆီးရီးယားပြည်ပခါစတင်ခဲ့ကတည်းကဆိုရင်လူပေါင်း 4.8 သန်းနိုင်ငံကနေထွက်ပြေးခဲ့ကြရပြီးနိုင်ငံတွင်းမှာရှိနေစေလူပေါင်း 13.5 သန်းဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ
် IS သူကြောက်ဖက်ကိုလေကြောင်းကတိုက်ခိုက်တာတွေကိုဆီးရီးယားမှာပါချက်တွင်လုံဆောင်သွားဖို့ဒိမတ်နိုင်ငံကဆုံးဖြတ်တဲ့ပေါ်အမေရိကန်ကာကွယ်ဝန်ကြီး Ash Carter ကကြိုဆိုလိုက်ပါတယ်ဒိမတ်နိုင်ငံဟာ IS အစိုးရအဖွဲ့ပြစ်မှတ်တွေကိုဘုံကျဲတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန်မောင်းဖွဲ့မှပါဝင်ပေမဲ့အခုချိန်ထိကအီရတ်မှာပဲတိုက်ခိုက်နေတာပါဆီးရီးယားမှာလေကြောင်းတိုက်ခိုက်မှုတွေလုပ်ဖို့ဒိမတ်ပါလီမန်ကအင်္ဂါနေ့မှာမဲခွဲဆုံးဖြတ်ပြီးအတည်ပြုပေးခဲ့တာပါညွန်မောင်းဖွဲ့ထဲမှာဒိမတ်နိုင်ငံရဲ့ပါဝင်မှုတွေတဲ့ F-16 တိုက်လေယာဉ်80နဲ့စစ်ဖက်ဝင်တဲ့အယောက် 400 ပါဝင်ဖြစ်ပြီးအဲ့ဒီအထက်က60လောက်ဟာအထူးတပ်ဖွဲ့ဝင်တွေဖြစ်ပါတယ်ဒိမတ်ရဲ့အခုဆုံးဖြတ်ချက်ဟာ IS အဖွဲ့ကိုနှိမ့်နေရေးတိုက်ပွဲအချိန်ဟုန်ကောင်းလာနေတာကိုပြတာဖြစ်တယ်လို့စီးရီးယားပြားတိုးပေးသွားမယ်လို့ဝန်ကြီးကာတာကပြောပါတယ်
အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကိုအမြင့်ဖြုတ်ချေမှုန်းဖို့အတွက်အခြေအနေအကြောင်းအချက်တွေအားလုံးညှိညွတ်နေပြီလို့ပြင်သစ်ကာကွယ်ရေးဝန်ကြီးယွန်းရာဗီးစ်လူဒရင်းကခြားသာပြည်နေမှာပြောဆိုပါတယ် ဖရန်စင်ဖိုရေဒီယိုမှာကာကွယ်ရေးဝန်ကြီးကတတိထားရမယ့်အချက်တွေကိုပြောဆိုခဲ့ပေမဲ့ပထမဆုံးအချက်အဖြစ်အကောင်းမြင်မျှော်လင့်ထားတယ်လို့ပြောဆိုသွားပါတယ်။ပြည်ထောင်နိုင်ငံပါဝင်တဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကအီရတ်နဲ့ဆီးရီးယားနှစ်နိုင်ငံတွင်းကအစ္စလာမ်အစွန်ရောက် IS အဖွဲ့ပစ်မှတ်တွေကိုလေကြောင်းကနေတိုက်ခိုက်နေတဲ့တချိန်တည်းမှာပဲဒေသခံတပ်ဖွဲ့တွေနဲ့မဟာမိတ်တပ်ဖွဲ့တွေကလည်း IS အစွန်ရောက်အဖွဲ့ကိုမြေပြင်ကနေတိုက်ခိုက်နေတာဖြစ်ပါတယ်။အစ္စလာမ်အစွန်ရောက် IS အဖွဲ့အနေနဲ့2014ခုနှစ်ဇွန်လကစလို့သူတို့ထိန်းချုပ်ရာနယ်မြေ30ရာခိုင်နှုန်းကနေ40ရာခိုင်နှုန်းအထိလက်လွတ်ခဲ့ရပြီးဖြစ်တယ်လို့လည်းပြင်သစ်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ညွန်ပေါင်းတပ်ဖွဲ့ရဲ့ရည်မှန်းချက်ကစစ်သွေးကြွတွေကိုအီရတ်နိုင်ငံမြောက်ပိုင်းမိုလ်ဆူးမြို့နဲ့စစ်သွေးကြွတွေရဲ့အုပ်ချုပ်ရေးမြို့တော်ဆီးရီးယားနိုင်ငံရက်ကာမြို့တို့ကနေဒီနှစ်ကုန်ပိုင်းမှာတိုက်ထုတ်နိုင်မှုဖြစ်တယ်လို့လည်းကာကွယ်ရေးဝန်ကြီးကပြောဆိုသွားပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေကြာသပတေးညဘက်သတင်းတွေကိုတရရဆက်လက်ထုတ်လွှင့်နေပါတယ်။တရုတ်သမ္မတရှီကျင်းပင်ဟာပူးတွဲဆစ်ဆင်ရေးကိုကဲမှုဌာနရဲ့ဦးစီးချုပ်ဆိုတဲ့ယာရူးအသစ်နဲ့တူတရုတ်စစ်တပ်ရဲ့ဦးစီးချုပ်နေရာကိုပို့ပြီးတော့တိုက်ရိုက်ကြတဲ့နီလန်နဲ့ရယူလိုက်ပါတယ်။သမ္မတရှီရဲ့ယာရူးအသစ်ကိုဗိုလ်တူနဲ့ဂျာတာပရီနေတွေကထွက်လာတဲ့သတင်းတွေမှာဖော်ပြထားတာပါ။အဲ့ဒီသတင်းတွေထဲမှာသမ္မတရှီကဆစ်ဆင်ရေးကိုကဲမှုဌာနရဲ့လက်မောင်းတစိပ်ပါတဲ့တိုက်ပွဲဝင်စစ်ဝတ်စုံကိုဝစ်ဆင်ထားတာပထမဆုံးချိန်တွေ့ကြရပါတယ်။သမ္မတရှီကလက်ရှိမှာကိုပဲကမ္ဘာပေါ်မှာအကြီးဆုံးအမြဲတမ်းစစ်တပ်ဖြစ်တဲ့တပ်ဖွဲ့ဝင်1.3သန်းပါတရုတ်ပြည်သူလူမျိုးရေးတပ်မတော် PLA ကိုကြီးကြပ်ရတဲ့ဘ ਹੁ စစ်ကော်မရှင်ရဲ့ဥက္ကဋ္ဌနေရာကိုယူထားပြီးသားပါ။သူဟာအာဏာရကွန်မြူနစ်ပါတီရဲ့ခေါင်းဆောင်ဖြစ်တယ်လို့မကြသေးခင်ကမှအသိဖွဲ့စည်းတဲ့အမျိုးသားလူမျိုးရေးကောင်စီရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်
။မြောက်ကိုရီးယားအစိုးရပြောင်းလဲလာဖို့ကုလသမဂ္ဂကနှစ်နှစ်ကြာအပြင်းအထန်ကြိုးပမ်းနေကြမှာပဲ။မြောက်ကိုရီးယားမှာလူခွေချိုးဖောက်တာတွေကြဲကြဲပြန့်ပြန့်နဲ့ရွေကျက်ရှိရှိအစည်းအဝေးတကြဆက်ဖြစ်နေတော့မယ်လို့ကိုရီးယားလူခွေရဲ့အဖွဲ့တစ်ဖွဲ့ရဲ့အစိုးရခန်းစားတဲ့တစ်ခုမှဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားလူခွင့်ရေးဆိုင်ရာအချက်လက်ဌာန NKDB ကဒီသတင်းပတ်အတွင်းထုတ်ပြန်တဲ့အစည်းအဝေးခန်းစာကိုမြောက်ကိုရီးယားကနေထွက်ပြေးပြီးအခုအခါတောင်ကိုရီးယားမှာနေထိုင်သူထောင်ပေါင်းများစွာကိုတွေ့ဆုံမေးမြန်းချက်တွေပေါ်မှာအခြေခံပြီးပြုစုထားတာဖြစ်ပါတယ်။အစည်းအဝေးခန်းစာထဲမှာပါတဲ့မြောက်ကိုရီးယားလူခွင့်ရေးချိုးဖောက်မှုဖြစ်ရပေါင်း9သိန်းကျော်ကိုအတိမပြုတ်နိုင်တယ်လို့အလွန်အကျွံဖော်ပြထားတာတွေလည်းရှိနိုင်ပါတယ်။ကိုရိုင်းချုပ်တွေ့ခဲ့ရတာတွေဒိုက်ရိုက်သိမြင်ခဲ့တာတွေအပြင်တခြားလူတွေစီကနေသူတို့ကြားဘူးခဲ့တာတွေလည်းအစင်ခန်းစာမှာပါဝင်နေပါတယ
်။ဂျပန်နိုင်ငံမီဆူဘီရှိကားကုမ္ပဏီကစီစားတက်တာတာကိုပြတဲ့အချက်လက်တွေကိုကားစီးရေ6သိန်း2000ကျော်မှာလိမ်လည်ထည့်သွင်းထားတယ်လို့ဝန်ခံပြီးတဲ့နောက်ဂျပန်စုံစမ်းစစ်ဆေးရေးအရာရှိတွေကနာဂိုယာမှာရှိတဲ့မီဆူဘီရှိမော်တော်ကားဆိုင်အုံကိုဒီကနေ့သွားပြီးစစ်ဆေးပါတယ်။ချိုးဝင်ချက်တွေဘယ်လောက်ရှိတယ်လဲဆိုတာအမြန်ဆုံးစစ်ဆေးပြီးအခြေအနေကိုတင်းတင်းကြပ်ကြပ်ကင်တွယ်သွားဖို့အစိုးရအနေနဲ့လှူလာကြောင်းဂျပန်ဆွေးရအဖွဲ့အတွင်းဝင်ချုပ်ယိုရှိဟိဒေဆုဂါကပြောပါတယ်။ကားရီရဲ့စွမ်းဆောင်ရည်စစ်ဆေးခြင်းနဲ့ပြုလုပ်တာမှာ10ရာခိုင်နှုန်းစီစားတက်တာတဲ့ဆိုပြီးအထင်မြင်ရလောက်လိမ့်လည်ပြုလုပ်တဲ့အတွက်နာမည်ဖော်ပြမထားတဲ့ဝန်ထမ်းတူမှတာဝန်ရှိတယ်လို့မီဆူဘီရှိကပြောပါတယ်။ဂျပန်နိုင်ငံမှာမီနီကားလို့ခေါ်တဲ့ဒီကားတွေဟာစီစားသက်သာတာကြောင့်ဂျပန်နိုင်ငံထဲမှာလူကြိုက်များပါတယ်
။ဒီကနေ့ဟာဖြင့်ဗြိတိန်နိုင်ငံဒုတိယမြောက်အဲလစ်ဖတ်ဘီမာကြီးရဲ့တက်တော်90နှစ်ပြည့်မွေးနေ့ဖြစ်ပါတယ်။ဘီမာကြီးအတွက်အမှတ်တရမွေးနေ့ကိတ်မုံကိုဖုတ်ပေးသူကတော့ Great British Bake Off ဆိုတဲ့ဗြိတိန်နိုင်ငံမှာလူကြိုက်များတဲ့ရုပ်တံလွှင့်မုန်းဖုတ်ပြိုင်ပွဲအစီအစဉ်မှာမကြသေးခင်ကအနိုင်ရထားသူနာဒီယာဟူစိန်မှာ Topper Cream တည်တည်ယူတွေနဲ့အတူလိမ္မော်အမှုန့်လေးတွေဖြူထားတဲ့ရွှေရောင်နဲ့ခရမ်းရောင်ကိတ်မုံကိုဘီမာကြီးရဲ့တက်တော်90ပြည့်မွေးနေ့အတွက်ဟူစိန်ကလုပ်ပေးပါတယ်။ဗြိတိန်နိုင်ငံမင်းဆက်တွေထဲမှာအသက်အကြီးဆုံးနဲ့နန်းသက်အရှိဆုံးအဲလစ်ဘက်ဘီမာကြီးဟာသူ့ရဲ့မွေးနေ့မှာဝန်ဆောင်နန်းတော်ကိုလာပြီးဆုတောင်းပေးကြသူတွေကိုနှုတ်ဆက်စကားပြောပါတယ်။ရာဘောများစွာသောလူတွေဟာကိတ်မုံတွေမွေးနေ့ဆုတောင်းကပ်ပြားတွေဘောလုံးတွေယူနီယံချက်အလံတွေကိုကင်ပြီးဘီမာကြီးနဲ့မတွေ့ရခင်နိုင်ပေါင်းတော်ကြကြကလေးကစူဝေးဆောင်းဆိုင်နေခဲ့ကြတာပါ။ကိတ်မုံဖုတ်ပေးတဲ့နာဒီယာဟူစိန်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘွားဗြိတိန်နိုင်ငံသူဖြစ်ပါတယ်။
လာမယ့်ဩဂုတ်လမှာကျင်းပမယ့်နွေရာသီအိုလံပစ်အားကစားပွဲတော်ဘရာဇီးနိုင်ငံရီယိုဒီဂျနီရိုမြို့ကိုအိုလံပစ်မီးရှူတိုင်းစပြီးတော့တွက်ခေါက်သွားပါပြီ။အိုလံပစ်အားကစားပွဲတွေစတင်ကျင်းပခဲ့တဲ့ဂရိနိုင်ငံအိုလံပီယာရှေးဟောင်းရပ်မှာဒီကနေ့ကြကြတနာတခဏတနာကျင်းပတဲ့အခမ်းအနားတစ်ခုတွင်အိုလံပစ်မီးရှူတိုင်းကိုမီးထွန်းညှိလိုက်ကြတာပါ။အဲဒီအိုလံပစ်မီးရှူတိုင်းကိုလူပေါင်း450လောက်ကဂရိနိုင်ငံတောင်အမှ6ရက်ကြာလက်ဆင့်ကန်တည်ဆောင်ကြမှာပါ။အဲဒီလူတွေတဲ့ ဂရိနိုင်ငံမှာနိုင်ငံရေးခုလုံခွင့်ရထားတဲ့ဆီးရီးယားဒုက္ခသည်တဦးလည်းပါဝင်ပါတယ်။မေလ3ရက်နေ့မှာအိုလံပစ်မီးရှူတိုင်ဟာဘရာဇီးနိုင်ငံကိုရောက်ပြီးတဲ့နောက်ဘရာဇီးနိုင်ငံအတွင်းမှာဆက်ပြီးတော့လက်ဆင့်ကမ်းတည်ဆောင်ကြမှာဖြစ်ပါတယ်။မီးရှူတိုင်တည်ဆောင်သူလူပေါင်း 12,000 ကဘရာဇီးနိုင်ငံတွင်မြို့ကြီး83မြို့နဲ့မြို့နယ်ပေါင်း900ကိုဖျက်ပြီးမီးရှူတိုင်ကိုတည်ဆောင်ကြပါလိမ့်မယ်။ဩဂုတ်လ9ရက်နေ့မှာတော့အိုလံပစ်အကစားပွဲတော်ဖွင့်ပွဲကျင်းပမယ်။မာရာကာနာအကစားယူနယ်ကမီးရှူတိုင်ထားမဲ့နေရာစီကိုနောက်ဆုံးတည်ဆောင်တဲ့လူကတည်ဆောင်သွားမှာပါ။2016ခုနှစ်နွေရာသီအိုလံပစ်အားကစားပွဲတော်ဟာတောင်အမေရိကတိုက်နိုင်ငံတစ်ခုမှာပထမဆုံးကျင်းပမဲ့နွေရာသီအိုလံပစ်အားကစားပွဲတော်ဖြစ်ပါတယ်။အမေရိကန်ဒေါ်လာ20တန်းပေါ်မှာလက်ရှိပုံနှိပ်ပါရှိနေတဲ့သမ္မတဟောင်းအန်ဒရူးဂျက်ဆန်အစားအမေရိကန်ပြည်တော်စုမှာရာပေါင်းများစွာသောကျွန်တွေလွတ်မြောက်ရေးဦးဆောင်ခဲ့တဲ့အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသူဟဲရီယက်ထပ်မန်ရဲ့ပုံနဲ့ရိုက်နှိပ်ထုတ်ယူတော်မှာဖြစ်ပါတယ်။ထပ်မန်ဟာအမေရိကန်ငွေစက္ကူပေါ်မှာပုံနှိပ်ဖော်ပြခံရတဲ့ပထမဆုံးအမေရိကန်နယ်အာဖရိကန်နယ်ပေါ်အမေရိကန်နိုင်ငံသူဖြစ်လာသလိုနှစ်ပေါင်းတရာကျော်အတွင်းငွေစက္ကူတစ်ခုအပေါ်မှာပုံနှိပ်ဖော်ပြခံရတဲ့ပထမဆုံးအမျိုးသမီးလည်းဖြစ်လာတော့မှာပါလူဖြူသမရာဟောင်းတဦးရဲ့ပုံအစားလူမဲအမျိုးသမီးတဦးရဲ့ပုံနဲ့ငွေစက္ကူမှာအစွားထိုးပုံနှိပ်ထုတ်ဝေမဲ့ပေါ်သဘောတူတဲ့လူတွေရှိသလိုဘဝင်မကျသူတွေလည်းရှိပါတယ်ဒေါ်လာ20တန်းငွေစက္ကူတစ်ခုထပ်မန်းရဲ့ပုံနဲ့ပုံနှိပ်ထုတ်ဝေမဲ့ကိစ္စကိုတော့ဗန်ဒါယေးဝန်ကြီးဂျက်ကလူးကဗိုလ်ထုထဲမှာကြေညာခဲ့ပြီးဘယ်တော့စဖြတ်မယ်ဆိုတာကိုတော့သူကအတိအကျပြောမသွားပါဘူးလက်ရှိဒေါ်လာ20တန်းငွေစက္ကူတွေပေါ်မှာပုံနှိပ်ပါရှိတဲ့သမရာဟောင်းအန်ဒရူးဂျက်ဆန်လက်ထက်1830ပြည့်နှစ်အင်ဒီယန်ရီမူဗယ်ဥပဒေကိုပြဋ္ဌာန်းခဲ့တာပါအဲ့ဒီဥပဒေအရမျက်ရည်လမ်းကြောင်းလို့ဆိုရမယ် The Trail of Tears လို့တည်ကြတဲ့ဖြစ်ရပ်စတင်ခဲ့ပြီးမူရင်းဒေသခံအမေရိကန်နိုင်ငံသားတွေအတင်းအကျပ်ရွှေ့ပြောင်းခံခဲ့ကြပြီးတော့လူထောင်ပေါင်းများစွာတည်ဆုံခဲ့ရပါတယ်ခင်ဗျာ
ကြတာရင်းနေညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျွတ်ကျော်သိနေမတ်တင်ကြီးထိုက်တို့ကြီးညာပေးခဲ့တာပါအခုထုတ်လွှင့်ပေးမယ်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာအရင်ဆုံးဟန်တာဝရီဥဝင်းတင်ရဲ့ကွယ်လွန်ခြင်းနှစ်နှစ်ပြည့်အောင်ပွဲအခမ်းအနားကိုကြည့်ကြရအောင်ပါဝါရက်နိုင်ငံရေးသမားသတင်းစာဆရာကြီးဟန်တာဝရီဥဝင်းတင်ကွယ်လွန်ခြင်းနှစ်နှစ်ပြည့်အောင်ပွဲဂုဏ်ပြုအခမ်းအနားတွေကိုရန်ကုန်မန္တလေးနဲ့မြန်မာနိုင်ငံရဲ့မြို့တချို့မှာနိုင်ငံရေးလှုပ်ရှားသူတွေစာရေးဆရာကဗျာဆရာတွေဦးဆောင်ကျင်းပခဲ့ကြပါတယ်ဥဝင်းတင်ဟာ NLD ပါတီကိုဦးဆောင်တည်ထောင်ခဲ့သူတွေအနက်တဦးအပါအဝင်ဖြစ်သလိုအခုလိုနိုင်ငံရေးအခြေအနေအထူးသဖြင့်ဒီ NLD ပါတီအာဏာရချိန်မှာပို့ပြီးတော့အမှတ်ရဂုဏ်ပြုနေကြတာကိုလည်းတွေ့ရပါတယ်။အကြောင်းစုံလင်ကိုဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်မတ်မြင့်မြင့်ခိုင်ကသတင်းပေးပို့ထားပါရရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်သဘာဝတိအဖွဲ့ဝင်ဝါရင့်သတင်းစာဆရာကြီးဟန်တာဝရီဥဝင်းတင်ကွယ်လွန်တာဒီကနေ့ April 22ရက်နေ့ဆိုရင်နှစ်နှစ်တင်းတင်းပြည့်ပါပြီ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်စာရေးဆရာကဗျာဆရာတွေနဲ့နိုင်ငံရေးသမားတွေဦးဆောင်ပြီးရန်ကုန်မန္တလေးနဲ့အခြားမြို့တွေမှာပါဟန်တာဝရီဥဝင်းတင်ကွယ်လွန်ခြင်းနှစ်နှစ်ပြည့်အောက်မေ့ပွဲအခမ်းအနားတွေအပြင်ဂုံပြုစာပေဟောပြောပွဲတွေပြုလုပ်နေကြတာဖြစ်ပါတယ်ဟန်တာဝရီဥဝင်းတင်သာတက်ရှိထင်ရှားရှိနေအောင်မယ်ဆိုရင်လက်ရှိဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြမဒီမိုကရေစီအပြောင်းအလဲမှာတတက်တအားပါဝင်ကူညီနေအောင်မှာဖြစ်ပြီးနိုင်ငံအပြောင်းအလဲအတွက်ဂုံယူနေမှာဖြစ်တယ်လို့ဒီလိုင်းစာဆောင်မှာဟန်တာရီဦးဝင်းတင်နဲ့တွဲဖက်အလုပ်လုပ်ကင်ခဲ့တဲ့စာရေးဆရာမုံရွာအောင်ရှင်ကပြောပါရယ်
။ဆရာဦးဝင်းတင်ဒီကနေ့ကလာမှာကြည့်နေမယ်ဆိုရင်တော့သူစိတ်ပြီးတော့သူအားရကျေနပ်မယ်လို့ကျွန်တော်ယုံကြည်တယ်ဗျ။ဖြစ်ဖြစ်ပြောင်းလဲရေးကာလရဲ့အစဆိုတော့အပြည့်စုံမှုမရှိတာအကျိုးကျအားနည်းချက်ရှိတာတော့အတော်အတွက်ရှိနိုင်တယ်။ဒါနဲ့ဒါကိုဆရာကဟိုသဘောပေါက်ပါတယ်။ဆရာဦးဝင်းတင်အဲငါကျွန်တော်တို့အပေါ်မှာအဲတစ်ခုပေါ့ဗျာအကျိုးပြုတာတစ်ခုရှိတယ်ဗျ။နံပါတ်၁ကတော့သတင်းစာနဲ့ပတ်သက်ပြီးတော့သတင်းစာကဘယ်လိုသတင်းစာမျိုးဟာပြည်သူလူထုအတွက်အကြည့်ရောက်နိုင်တယ်ဘယ်လိုသတင်းစာမျိုးဟာပြည်သူလူထုရဲ့ဘက်ကလိုက်နိုင်တယ်ဆိုတဲ့ဟာကိုဒီကျွန်တော်တို့ကိုတင်ပြခဲ့တယ်။နောက်ဒုတိယတင်ပြတာကတော့နိုင်ငံရေးပေါ့ဗျာ။နိုင်ငံရေးရအာဏာရှင်ကိုဘယ်လိုဆက်ကျင်ရမလဲ။ဘယ်လိုမကြောက်တရားတွေနဲ့ဘယ်လိုသွားရမလဲဆိုတာကိုဒီကျွန်တော်တို့ကိုတင်ပြနိုင်တယ
်။ဟန်တာရီဥဝင်းတင်နဲ့ပတ်သက်လို့ပြည်သူလူထုအပေါ်သတင်းစာဆရာကောင်းပီတာမှုအပြင်အာနာရှင်ကိုမကြောက်တရားနဲ့စန့်ကျင်ခဲ့တာတွေကိုအားကျအတူယူခဲ့ရတယ်လို့မုံရွာအောင်ရှင်ကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်ပြီးဒီကနေ့မနက်10နာရီမှာဟန်တာဝရီဥဝင်းတင်ကွယ်လွန်ခြင်းနှစ်နှစ်ပြည့်အောက်မေ့ပွဲအခမ်းအနားကိုရန်ကုန်မြို့သုံးဝင်းနှင်းစီခန်းမမှာပြုလုပ်ခဲ့ပြီးနိုင်ငံရေးတက်ကြွလှုပ်ရှားသူတွေစာပေအတိုင်းဝိုင်းကသူတွေတက်ရောက်ခဲ့ကြပါတယ်။ဟန်တာဝရီဥဝင်းတင်အနေနဲ့2015ရွေးကောက်ပွဲရလဒ်အပေါ်အများကြီးမျှော်လင့်ခဲ့သလိုသူမျှော်လင့်သလိုဖြစ်ခဲ့တဲ့အတွက်ကျေနပ်မယ်ဆိုတာယုံကြည်တယ်လို့ဟန်တာရီဥဝင်းတင်မကွယ်လွန်ခင်ကျမ်းမာရေးစောင့်ရှောက်မှုပေးခဲ့တဲ့လက်ရှိမင်္ဂလာတောင်ညွတ်မြို့နယ်လွတ်တော်အမတ်ဒေါ်ဖြူသင်းကပြောပါတယ်
။သူဒီကျမ်းမာရေးမချို့တဲ့ခင်ကသူပြောတယ်သူ2015ကိုတော့သူဖြတ်တန်းကျန်သေးတယ်။သူအတက်နိုင်ဆုံးဒီအာနာရှင်စနစ်ကနေမြန်မာပြည်လွတ်မြောက်တဲ့အချိန်ကိုသူ ကျိုးသားကျင်တယ်ဆိုပြီးပြောခဲ့တာရှိရပေါ့နော်အခုလက်ရှိအနေအထားတော့ပြောမယ်ဆိုရင်တော့ကျမတို့ဒီစနစ်တစ်ခုအပြောင်းလဲတစ်ခုဖြစ်သွားနိုင်ခဲ့ပြီပေါ့နော်ကျွန်တော်ခုနေလက်ရှိအခြေအနေကိုလည်းကျမထင်ပါတယ်သူကျင်နေနိုင်မယ်လို့ထင်တယ်အခုလက်ရှိအနေအထားမှာဆိုအပြောင်းလဲတစ်ခုဖြစ်သွားပြီကျမထင်တယ်အခုချိန်ထိသူတက်ရှိထင်ရှားရှိနေခဲ့မယ်ဆိုလို့ရှိရင်သူ့အနေနဲ့ကျမတို့အခုအပြောင်းလဲတိုင်းပြည်အပြောင်းလဲကာလမှာသူ့စီကအကြမ်းများနေအတွေးခေါ်တွေသူ့ရဲ့ဒီတိုင်းပြည်အတွက်ဖြစ်ကျန်တဲ့ဆန္ဒကြီးအများကြီးကျွန်တော်တို့သိနိုင်တယ်သူ့စီရီအများကြီးသိနိုင်နိုင်မယ်လို့ကျွန်တော်လည်းမြင်ပါတယ
်နိုင်ငံတကာမှာလိုပဲတိုင်းပြည်အတွက်အနစ်နာခံပေးဆက်ခဲ့သူတွေကိုအထူးတလဲဂုဏ်ပြုပေးဖို့လိုသလိုသူတို့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့နောင်လာနောက်သားတွေသိအောင်လုပ်ပေးတင်တယ်လို့ဒေါ်ဖြူဖြူသိန်းကပြောပါတယ်ဟန်တော်ရီဦးဝင်းတင်ဟာမောင်ဝင်စင်ပေါ်တဲ့ပြီဆိုးဝင်းတင်ပုံညာဝင်းဆွေစတဲ့ကလောင်ခွဲအမျိုးမျိုးနဲ့ကဗျာဝတ္ထုဆောင်ပါများစွာရေးသားခဲ့ပြီးအကျိုးဆောင်ချာနေမှာလက်ထောက်အက်ဒီတာအနေနဲ့ပထမဆုံးလုပ်ကင်ခဲ့ပါတယ်။ကဏ္ဍဝင်ချာနေဒုပြည်သတင်းကြီးမုံသတင်းစာပြည်သူအိုဝေဟန်တော်ရီသတင်းစာဒီလိုင်းချာနေတို့မှာအမှုဆောင်အက်ဒီတာအက်ဒီတာချုပ်အနေနဲ့တာဝန်ယူခဲ့သူတဦးလည်းဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စတင်ဖွဲ့စည်းခြင်းကတည်းကအတွင်းရေးမှုအဖွဲ့ဝင်အဖြစ်တာဝန်ယူခဲ့ပြီးအာဏာရှင်စနစ်ကိုခေတ်ဆက်ဆက်တွန်းလှန်ဒီမိုကရေစီအတွက်တိုက်ပွဲဝင်ခဲ့တဲ့ဟန်တော်ရီဦးဝင်းတင်ဟာအသက်85နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်ရှင်။
ဟန်တာဝရီဦးဝင်းတင်ကွယ်လွန်ခြင်းနှစ်နှစ်ပြည့်အထိမ်းအမှတ်ကျင်းပကြတဲ့အကြောင်းမမြင်မြင်ခိုင်စုံစမ်းတင်ပြသွားတာပါအခုနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတဲ့အခြေအနေဘက်ကိုအလှည့်ပေးပါဦးမယ်အရင်အစိုးရလက်ထက်မှာမုံရွာနီးပညာတက္ကသိုလ်ဆက်မှုကျောင်းသားကိုစိုးလိုင်နဲ့ရတနာဘုံတက္ကသိုလ်ကျောင်းသားကိုစင်ကိုတက်တို့ကိုနိုင်ငံတော်အလံမှာကျောင်းသားသမဂ္ဂအလံလှင့်တင်ခဲ့မှုပုံမှန်16ပုံမှန်18တို့နဲ့တရားစွဲဆိုထားရကနေအခုပုံမှန်494ရာအမှုတွေပြန်ရုပ်သိမ်းပေးလိုက်ပြီဖြစ်လို့ပြန်လည်လွတ်မြောက်လာကြပါပြီ။တစ်ချိန်တည်းမှာပဲမင်းမျိုးတရားရုံးရှင်မှာတပိတ်မှောက်ဆန္ဒပြခဲ့တဲ့ရှစ်နေကြီးဦးစော်ဝင်းကိုလည်းမန္တလေးထောင်ကနေပြန်လွှတ်ပေးလိုက်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ရင်းညံဒီဂရီကောလိပ်မှာအလံတင်တယ်လို့စွပ်စွဲခံရပြီးပုံမှ16ပုံမှ18တို့နဲ့တရားစွဲဆိုခံရတဲ့ကျောင်းသားနှုတ်ဦးဖြစ်တဲ့ကိုစိုးလိုင်နဲ့ကိုစင်ကိုတန်းတို့နှစ်ဦးကိုဧပြီလ22ရက်နေ့ညနေပိုင်းမှာပဲအချင်းထောင်ကပြန်လည်လွှတ်ပေးခဲ့ပါတယ်။ပြန်လည်လွတ်မြောက်လာတဲ့ကျောင်းသားဖြစ်တဲ့ကိုစင်ကိုတန်းကတော့အခုလိုပြောပြပါတယ်
။တရားရုံးကတော့ခုနကတရားသူကြီးရုတ်ပြတာပေါ့နော်။ဒီကတော့ဥရေပုံမှ44ရာအမှုပိတ်သိမ်းကြောင်းပြောပြီးတော့ကျွန်တော်တို့နှုတ်ပေးခဲ့ပါလိမ့်မယ်။ကျွန်တော်တို့ကတော့ကြိုးစားပါရကဒါပြည်သူ့ရေးချရာရဲ့အစိုးရပဲလေ
အမှုတွေတူပေမဲ့ဥပဒေလုံထုံးလုံနည်းတွေအတိုင်းတရလောကအမှုကိုပြန်ရုပ်သိမ်းဖို့ကိုစောင့်နေရတာကြောင့်တခြားကျောင်းသားတွေပြန်လွတ်ပေးချိန်မှာဒီကျောင်းသားနှစ်ဦးကတော့အကျဉ်းထောင်နေထဲမှာကြံနေသေးတာဖြစ်ပါတယ်သူတို့ဟာမတရားသဖြင့်ဆွတ်ဆွဲခံခဲ့ရတယ်ဆိုပြီးယူဆထားတာကြောင့်စိတ်ပိုင်းဆိုင်ရာနာကျင်မှုတွေလည်းဖြစ်ရတယ်လို့လည်းသူတို့ကိုတွားရောက်ကူညီပေးခဲ့တဲ့မြင်းညံမျိုးကတက်ကြွလှုပ်ရှားသူဒေါက်တာစိုးနိုင်ကလည်းပြောပြပါတယ်
သူတို့တွေကဟိုတပိတ်စကြောင်းနှစ်ထိုးမရောက်ခင်ကနေကသူတို့အိမ်ကိုပြန်သွားကြတာဟိုသူတို့အိမ်မှာရှိတယ်ဆိုတဲ့အကြောင်းကိုသူတို့ရက်ွက်အုပ်ချုပ်ရင်မူကလည်းတရားရုံးမှာလာပြီးတော့တက်တည်ပေးနိုင်တယ်နော်တက်တည်ထွက်ပေးတယ်အဲ့တော့သူတို့အဆောင်မှာနေတဲ့အကြောင်းသားကလည်းသူ့အဆောင်မှာရှိတယ်ဆိုတဲ့အကြောင်းကိုစံတဲ့အကြောင်းသားတွေကအဲ့အဆောင်မှာရှိတဲ့အကြောင်းသားတွေကလည်းတက်တည်ထွက်ပေးနိုင်တယ်နော်နောက်တစ်ခုကရဲရဆွဲတင်တဲ့တက်တည်တပ်ပုံမှာလည်းသူတို့ပုံငယ်လိုထင်းထင်းရှားရှားပြနိုင်တာလည်းမဟုတ်ဘူ
းဟုတ်
သူတို့ဘယ်နေရာကနေကျန်သွားတယ်ဆိုတာကလည်းဒီကြောင်ထဲမှာအလုံးကလည်းပြီးတယ်အလုံးကသူတို့မဟုတ်ပါဘူးလို့လည်းပြောတယ်သူတို့အိမ်ပတ်ဝန်းကျင်ကလူတွေကလည်းလူကြီးလူကောင်းတွေကလည်းသူတို့တွေကအဲ့ရက်ကသူတို့အိမ်မှာရှိပါတယ်ဆိုတာကိုလာပြီးတော့တရားရုံးကိုတက်တည်ပြနိုင်မှာရဲ့နဲ့သူတို့မတရားသဖြင့်ဆွဆွဲခံရလို့သူတို့မှာနိုင်ရက်ကြီးကြီးမားမားရှိပါတယ်တယောက်ကဒီကိုဇင်ကိုတန်းကတော့ကျွန်တော်တို့ပတိန်ကြီးရပေါ့ရန်နာဘုံတက္ကသိုလ်ကကျောင်းသားပါကိုလိုင်ကတော့မုံရကြီးတီစီရပါသူကပလဲမှနေပါတယ်ပါပါလာကိုလည်းတက်တည်ပြနိုင်မှာရဲ့နဲ့တကယ်လည်းမပါဘူးသူတို့လှုပ်လို့မလို့သူတို့လှုပ်လို့သူတို့ခံရတာကိုသူကဘာမှမဖြစ်ဘူးလှုပ်တဲ့လူကလည်းသူလှုပ်တယ်လို့လည်းပြောနေပြီသူဘာမှဆက်ပြီးတော့အခုပြင်ဆင်လာလို့ပါဘာမှမလုပ်ပေါ့ဗျာအလန်တင်ခဲ့တယ်ဆိုတဲ့အမှုနဲ့ဆွဲတယ်အဲ့တော့အလန်တင်ခဲ့တယ်ဆိုတာမတင်ပါဘူးလို့ပြောကနေပြီးတော့ဟိုညည့်ထုံနိုင်တဲ့အခါကျတော့တက်တည်ပြနိုင်တဲ့အခါကျတော့သူတို့စီကြောင်းထဲမှာပါတယ်ဆိုပြီးတော့ပုံမှန်ဆက်ရှင်တဲ့အခါထပ်ဆိုပုံမှန်ဆက်ရှင်ကတကယ်တမ်းကျတော့စီကြောင်းထဲမှာပါတယ်ဆိုတာကိုချီဒရင်းမောက်ဆန္ဒပြတဲ့အချိန်မှာပါတာကိုဝန်ခံခိုင်းနေတယ်ဒါကိုဝန်ခံလို့ရှိရင်စီကြောင်းထဲမှာပါတယ်ဒါဆိုရှင်အလန်ချတာဒီကောင်လေးလည်းပါတယ်ဆိုရဲသဘောမျိုးတက်ရောက်အောင်လို့နောက်ထပ်ပုံမှန်ဆက်ရှင်နဲ့ထပ်ဆွဲ
ဒီကနေ့မှာတော့မန္တလေးဥပ္ပိုလ်ထောင်ကနေနိုင်ငံရေးကျင်းသားတူဖြစ်တဲ့တရားလွှတ်တော်ရှေ့နေဦးစော်ဝင်းနဲ့ပြန်လည်လွတ်မြောက်လာခဲ့တာပါရှေ့နေဦးစော်ဝင်းဟာတောင်သူလယ်သမားရေးအလုသမားရေးတွေကိုလိုက်လံကူညီဆောင်ရွက်ပေးနေတဲ့ပြည်ဦးလွင်မျိုးကတရားလွှတ်တော်ရှေ့နေတူဖြစ်ပါတယ်ဦးစော်ဝင်းဟာပြည်ဦးလွင်ခရိုင်တရားရုံးရှေ့မှာတကူတော်ဆန္ဒပြခဲ့တာကြောင့်ပုံမှန်905ခွေ ပုံမှန်ဆက်ရှိပုံမှန်တလေးခွန်စတာနေနဲ့အမှုရင်ဆိုင်ခဲ့ရပြီး2014ခုနှစ်အောက်တိုဘာလကတည်းကထိမ့်သိမ်းခံခဲ့ရတာပါဧပြီလ27ရက်နေ့မှာတော့သူ့ကိုဆွဲဆိုထားတဲ့အမှုတွေကိုပြန်ရုပ်သိမ်းပေးလိုက်ပြီးညဉ့်ညံကကျောင်းသားနှစ်ဦးလိုပဲတမရရဲ့လူငယ်ချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်ရှင်
နိုင်ငံရေးနဲ့ဆက်သွယ်ပုံမှန်တွေနဲ့အမှုရင်ဆိုင်နေရတဲ့သူတွေကိုပြန်လွှတ်ပေးနေတဲ့အခြေအနေကိုမဲ့ရေးမှာစုံစမ်းတင်ပြသွားတာပါအခုနွေရာသီတောက်သုံးရေရှားပါပြက်လက်မှုကိုအစိုးရကဘယ်လိုဆောင်ရွက်ပေးမလဲပြောပြပေးပါမယ် တောက်သုံးရေပြက်လက်တဲ့ဒေသတွေမှာရေရရှိရေးအစိုးရသစ်လက်ထက်မှာရက်တရာစီမံချက်ရေးဆွဲပြီးမေလအတွင်ပြည်အောင်ဆောင်ရွက်သွားဖို့ရှိတဲ့အကြောင်းကျစ်လက်ဒေသဖွံ့ဖြိုးရေးဦးစီးဌာနကပြောပါတယ်။တောက်သုံးရေပြက်လက်လာတဲ့အတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကိုနှစ်စန်းတည့်ရက်နေ့ကစပြီးအခုညတောင်းနေကြတာတွေလည်းရှိနေတာပါ။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့
ြင်းထန်တဲ့အယ်နီညိုရာသီဥတုခံစားနေရတဲ့ဒီနှစ်နွေရာသီမကုန်ခင်အစိုးရတက်လက်ထက်မှာရက်တရာအတွင်းတနိုင်ငံလုံးအတိုင်းအတာနဲ့ရေရင်းတူးဖော်တာတွေရေရင်းရေကန်တွေမိုးမှန်တာတွေရေပေးဝင်မှုစနစ်ပြုပြင်တာတွေကိုအရှိန်အဟုန်မြင့်ပြီးစီမံချက်နဲ့လုတ်ကင်သွားဖို့ရှိတယ်လို့ကျေးလက်ဒေတာဖွံ့ဖြိုးရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးခန့်စော်ကအခုလိုပြောပါတယ်
ကျွန်တော်ဒီရက်တရာစီမံချက်မှာဒီမြန်မာခံစားနဲ့ပြီးမဲ့အလိုမျိုးတွေပေါ့နော်သူရဲ့ရက်တရာတွေနဲ့ပြီးအောင်ပေါ့အဲဒီ new flood ပြီးအောင်ကျွန်တော်တို့တနင်္ဂနွေလုံးမှာဒီ2024ချင်း216တွင်းဒါဒီ2တွင်း20ဆိုတာကျွန်တော်စက်ကြီးတွေနဲ့အကြိုက်တူရတော့ဆိုတာမဟုတ်ပါဘူးဗျာဒီဒေတာမှာရှိတဲ့စက်တွေနဲ့တူတယ်ဟုတ်ဆိုတာဗျာဟုတ်ဒါ2 24ချင်းဆိုတာ20ကျယ်တယ်ဒီ20ကျယ်တူအဲ့ဒါ386တွင်းနောက်တကဒီတွင်းရေကန်တွေမုန်းမပြင်းစင်တာတချို့ကြတော့ကျွန်တော်တို့ကဒီနေ့တမှကန်တွေခန့်လာတယ်ဗျာဒီနေ့ကျွန်တော်တို့ကပြင်ထားမှာလာမယ့်နေ့မိုးကြံအဖြစ်ဒီမှာဗျာအဲရေကန်တွေပြင်လာရှိတယ်နောက်တစ်ခါကျွန်တော်တို့ကဒီရေပေး facility တွေပေါ့ engine ပြင် engine ပြင်မယ်ပန်းပြင်ပန်းပြင်မယ်ပြင်ပြင်ပြင်ပြင်မယ်ဆက်ပြင်ဆက်ပြင်မယ်ပေါ့အဲ့ဒါတွေကလုပ်ငန်းပေါင်း690ပေါ့အခုမေလနေ့စပြီးတော့ကျွန်တော်တို့ဒါစီမံချက်ဆွဲတဲ့ရက်တရာတို့မှာမြန်မာဆန်လုပ်ဖို့စီမံထားပါတယ
်အဲ့ဒီညိုရာဒီဥတုကြောင့်မုတ်တုံအဝင်နောက်ကျပြီးဇွန်လလောက်ထိပြုပြင်နိုင်တာကြောင့်ရက်တရာစီမံချက်ကိုလှုပ်ဆောင်တာဖြစ်တယ်လို့လည်းဦးခန့်စော်ကပြောပါတယ်တကြံအတွင်းတောက်သုံးရေပြက်လက်တာကြောင့်တောက်သုံးရေပို့ဆောင်ပေးဖို့ရေတွင်းတူးပေးဖို့ယာယီရေလောင်ကန်စောက်ပေးဖို့စတဲ့အကူအညီတွေပေးဖို့အတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကိုလည်းဖုံးဆက်ပြီးအကူအညီတောင်းကြတယ်လို့ဒုတိယညွှန်ကြားရေးမှူးချုပ်ဦးဝင်းထွန်းဦးကအခုလိုပြောပါတယ်
။ဟိုကမကွေးတို့မန္တလေးတို့ဟိုကရန်ကုန်မကွေးမန္တလေးပဲခူးဧရာဝတီမွန်ရခိုင်စကိုင်းရှမ်းနေပြီးတော့ပေါ့ခင်ဗျာမလေးရထီကတော့89နေရာလောက်ရှိတယ်89နေရာဟုတ်ကဲ့ခုလည်းတောင်းလို့မဲ့ခင်ဗျာကျွန်တော်စရင်နေရာတော့မသိမငိမ့်လေးပေါ့
အကူညီတောင်းခံလာသူတွေကိုတက်ဆိုင်ရာမြို့နယ်ရုံးခွဲတွေကနေတစ်ဆင့်ကွင်းစင်ကြည့်ချူပြီးအကူညီပေးဖို့ဆောင်ရွက်နေကြသလိုပရာဟိတအဖွဲ့အစည်းတွေတက်ဆိုင်ရာမြို့နယ်တွေကအလှရှင်တွေကလည်းတနိုင်တစ်ပိုင်းတောက်သုံးရေပို့ဆောင်ပေးနေကြတာပါကိုယ်တိုင်လိုအပ်တဲ့နေရာတွေကိုပို့ပေးနေတဲ့ဘကိုးတိုင်းကဝမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှတန်းကလည်းသူ့ဒေသမှာရွာပေါင်း60လောက်ကရှည်လိုနေတဲ့အခြေအနေကိုအခုလိုပြောပြပါဗျာ
။သူတို့ကတော့ရေကားမြင်တာနဲ့ရှိမျိုးလက်သားပြီးတော့တောင်းတာပဲ။တင်းမျိုးတို့ကလည်းဥမာရွာချိတ်တာတော့ရွာတိုင်းလည်းပြေးလို့မဖြစ်ဘူးလေ။ကျုံတဲ့နေရာပြေးလို့မရဟိုကချိတ်ချိတ်တဲ့နေရာတကယ်အမှန်တကယ်မရှိပေါ်မနေရရင်ပို့တာပါ။နည်းနည်းလေးပို့တာလေးခြံထားပြီးတော့မှအဲ့မှာကြားရတဲ့ဘုန်းကြီးတို့ဖုန်းတော်ကြီးကြောင်းတို့ကတော့အဲ့လိုရေးကြီးအလူခံတဲ့ရေးတော့နည်းနည်းဘွားခွဲပြေးရတာပေါ့။အဲ့တဘောရှိတယ်။ကျော်60လောက်လိုနေတာလေးလောလောပို့ဝင်နေပြောရင်အများကြီးလိုနေတာ
။ဥလတန်အပါဝင်အခြားလွှတ်တော်ကိုယ်စားလှယ်တွေကလွှတ်တော်ပြန်စားတဲ့အခါသက်ဆိုင်ရာဝန်ကြီးဌာနတွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့လည်းစီစဉ်ထားကြပါရယ်။မလကုံထီထုတ်ပြန်ထားတဲ့စည်ရင်းအရမြန်မာတိုင်းငံလုံးအနှံ့ကျေးရွာပေါင်း160ကျော်မှရေပြက်လက်နေခဲ့တာပါကျေးလက်ဒေသဖုံမျိုးတိုးတက်ရေးဦးစီးဌာနအနေနဲ့ပြင်းထန်တဲ့အယ်နီညိုရာသီဥတုကြောင့်2016ခုနှစ်နွေရာသီမှာတိုင်းငံလုံးကကျေးရွာပေါင်း1900ကျော်မှရေပြက်လက်နိုင်မယ်လို့ခန့်မှန်းထားပြီးနိုင်ငံတော်ထောက်ပံ့ငွေတန်100ကျော်ကိုလည်းအသုံးပြုပြီးရေဖြန့်ဝေသွားမှာဖြစ်ပါတယ်ရှင်
ရေပြက်လက်နေတဲ့ဒေသတွေမှာတောက်သုံးရေရရှိရေးအစိုးရကစီစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းမတ်တင်ကီထိုက်မတ်တင်ကီလင်းတင်ပြပေးသွားတာပါအခုအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကင်တပ်တို့ကြားကတိုက်ပွဲဘက်ကိုအလှည့်ပေးပါဦးမယ်အစိုးရနဲ့ NCA တနိုင်ငံလုံးအပြည့်ရက်စာချုပ်လက်မှတ်ရေးထိုးရမှာမပါဝင်သေးတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေရက်စက်ဆိုးသလိုဖြစ်နေပါတယ်တကြံကာလကစပြီးဒီနေ့အထိဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံကျေးရွာသား300ခန့်လဲစစ်ဘေးတိမ်းရှောင်နေရသလိုသွားလာရေးမှာကန့်သတ်ခံရတဲ့အခြေအနေရှိနေတဲ့အကြောင်း
လူတို့အခြေပြုအဖွဲ့တွေကပြောပါတယ်စစ်ဘေးရှောင်နေရသူတွေအတွက်အကူအညီပေးဖို့အာဏာပိုင်တွေအပါအဝင်တခြားလူမှုအဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်နေဆဲဖြစ်ကြောင်းလည်းပြောပါတယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါရခိုင်ပြည်နယ်ဘက်မှာမြမတမတော်နဲ့ဒေသတွင်းလှုပ်ရှားနေတဲ့ရခိုင်တမတော်အေအေတို့အကြားမှာရက်ဆက်တိုက်ဆိုသလိုတိုက်ပွဲဖြစ်ပွားနေပါတယ်။မနေ့ကနေ့ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ရခိုင်တမတော်ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်
။တိုက်ပွဲကတော့ဒီနေ့မနေ့ကလေးကရှိနေတယ်။အခုချိန်ရှိနေတော့မယ်။အဲနေရာတော်များများမှာတို့ကြောင့်တို့ကြပစ်ခတ်မှုတွေတော့ရှိတယ်။ညောရမတောင်နာပေါ့လေ။ခေါင်းသားကြောင့်မျိုးနဲ့ချိန်ကအနပြေရွာအဲ့ဒီဒေသပေါ်မှာပဲအဲ့မနေ့ကတိုက်ပွဲမှာတော့မြန်မာစစ်တပ်ကဒေါ်လာချဆုံးတယ်။ဒါဆရာတော်တို့ဒီနေ့ဆိုတော့များများရှိတယ်ကြာအနည်းဆုံး10ဒေါ်လာတော့ရှိနေ။
ခုတိုက်ပွဲဖြစ်ပွားတဲ့နေရာကဘုံလူကျွမျိုးနယ်နဲ့ရတိတ်တောင်မျိုးနယ်ဆက်လောရမတောင်သားနဲ့ဘုံလူကျွမျိုးနယ်ကြောက်တော်မျိုးနယ်ဆက်နှစ်တရဲကြီးရွာနီးမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။အခုဖြစ်ပွားနေတဲ့တိုက်ပွဲဟာလည်းမြန်မာတပ်မတော်ဘက်ကထိခိုက်မှုများပြားတယ်လို့ရခိုင်တပ်ဖွဲ့ဘက်ကပြောဆိုခဲ့ပေမဲ့လည်းတိကျတည်ပြချက်တော့မရရှိသေးပါဘူး။နှစ်ဘက်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေရခန့်ရွာသား300နီးပါးဟာစစ်ဘေးသိမ်းရှောင်နေရတယ်လို့လည်းခိုင်တုခကပြောပါရယ်။ပြီးခဲ့တဲ့ကြံတဲ့နေ့တွင်မြမတမတော်နဲ့ရခိုင်တမတော်အေအေတို့တိုက်ပွဲဖြစ်ပွားရာရခိုင်ပြည်နယ်ဘူတီတောင်မြို့နယ်ကမင်းအံရွာသား250ခန့်ဟာရွှေတောင်ရွာဘက်ကိုထွက်ပြေးသိမ်းရှောင်နေရတယ်လို့လူထုအခြေပြုအဖွဲ့ဖြစ်တဲ့ရခိုင်လူငယ်မျိုးဆက်တဲ့အဖွဲ့တာဝန်ရှိသူကိုလှတန်းကအခုလိုပြောပါရယ်။တိ
တောင်ကျော်ကိုကြောက်နေကြတာကမင်းအံကလူကရုပ်သားကတရားနဲ့ဆောင်တဲ့မျိုးဖြစ်တယ်။မိမာကဖြစ်နေတဲ့ဘူးပေါ့နော်။တိတောင်ကျော်ကိုကြောက်နေကြတယ်။
ဒါ့အပြင်တိုက်ပွဲဖြစ်ပွားရာဘူတီတောင်မြို့နယ်ပုံလူကျုံးမြို့နယ်နဲ့ကြောက်တော်မြို့နယ်ဆက်မှာနေထိုင်တဲ့ရွာသားတွေကိုရွာပြင်မထွက်ဖို့မြမတမတော်ကနေကန့်တတ်ထားတယ်လို့ကုလသန်းကအခုလိုဆက်ပြောပါတယ
်။ဘူတီတော်မြို့နယ်နဲ့ဒီပုံမကျုံးမြို့နယ်ပြီးတော့ဒီရတိတော်မြို့နယ်အပေါ်မှာရှိတဲ့ရွာတွေပေါ့နော်။ဒီကြော်တွေကလူတွေကြတော့ကြောင်ရွာဘက်တွေကတော့အပြည့်မဆက်ရတော့ဘူးဒီဒီစူရဆက်ကတော့လူတွေကဒီအပြည့်ကိုမဆက်ဘူးသူတို့ကပြောထားကြတယ်အဲ့ဒါအဲ့ဒီကြော်တွေရှိတယ်ဒီကြော်တွေကတော့တပြေးချောင်းကြည့်တော့တို့ရဲ့ဘုံမမကြည့်တော့တို့ရဲ့ပြီးတော့ကင်တိကြည့်တော့တို့ရဲ့ပြီးတော့လက်ပြေးကြည့်တော့တို့ရဲ့ပြီးတော့အဝပြေးကြည့်တော့တို့ရဲ့ပြီးတော့လူချောင်းချောင်းကြည့်တော့တို့ရဲ့အဲ့ဒီကြော်ကတည်းကတော့အပြည့်ကိုတော့မဆက်ရဘူးတော်တော်မဝင်ရဘူးသူတို့ကလည်းတခြားကိုတော့သာသာနဲ့ကြောက်ဖို့တော့မဝင်ရဘူးတခြားကြော်တွေကိုဆက်ဆက်ပြီးတော့ဟိုဟာသူကြည့်မဝင်ရဘူး
ကြောက်တော်မြွတ်နယ်ကလူမှုအကူအညီပေးရဖို့ဝင်သူဖြစ်သူဥစောဝင်းအနေနဲ့ကတော့စစ်ပေးသိမ်းရှောင်လာတဲ့သူတွေကိုအကူအညီပေးဆောင်သွားဖို့အာဏာပိုင်တွေပါဝင်တခြားလူမှုအဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်နေစေလို့ပြောပါတယ
်ဆက်ပြလာရတဲ့လူတွေကိုကျွန်တော်တို့ဒီနေရာမှာသွေးပြီးတော့ဒီနေရာမှာထားရင်ကောင်းမလဲသိမ်းရှောင်လာတဲ့လူတွေကိုလေနေရာတစ်ခုမှမလို့ထားရင်ကောင်းမလဲသူတို့လိုအချက်တွေကဘာတွေရှိနိုင်လဲသွေးရည်ကကျွန်တော်တို့အာဏာပိုင်တွေကဘလို့တရားရည်တင်းမလဲသက်ဆိုင်ရာအာဏာပိုင်တွေနဲ့အဲ့ဒီလူမှုအဖွဲ့အစည်းတွေနဲ့အကောင်လုံးတိုက်ပင်ညှိနှိုင်းပြီးမှလုပ်ကြတာကို
လက်ရှိတိုက်ပွဲဖြစ်ပွားရာဒေသဟာဆက်သွေးရေးပိုင်းမှာခက်ခဲတယ်လို့ဒေသခံတွေအနေနဲ့လည်းစေရနှိတ်ထရုံကိုကြောက်လန့်နေရတယ်လို့ဥစော်ဝင်းကပြောပါတယ
်။အခုရှိနေတဲ့နေအနည်းတော့မှာကျေးရွာလေးများများဆက်ဆက်ရှိရေကိုကျေးရွာ20တော့30ဝန်းကျင်လောက်တော့ရှိရေ။အဲဒီရွာကလူဦးရေဆိုအောင်လုံးကအဲ့လိုကြီးတဲ့နာသာဖြစ်နေကြမယ်ဆိုချို့ဆိုရင်လူပွင့်ရှုပ်ပေါက်တာတို့အမျိုးမျိုးတွေလည်းကြားနေရတယ်လေ။ဒါကြောင့်ပို့ပြီးတော့စိုးရိမ်တဲ့လန်ကဲမှုတွေဖြစ်နေတယ်ကို
ပြီးခဲ့တဲ့ကြံကာလမှာမြမတမတော်နဲ့ရခိုင်တမတော်တို့တိုက်ပွဲဖြစ်ပွားခဲ့ရမှာမြမတမတော်ဘက်ကယာယီတိုက်ရင်မှုသူအပါအဝင်အရာရှိစစ်တီတချို့ထိခိုက်ကြဆုံးမှုရှိခဲ့တယ်လို့မြမဆိုးရပြန်ကြားရေးဌာနကနေဧပြီလ16ရက်နေ့ရက်စွဲနဲ့ဖော်ပြထားပါတယ်။မြမတမတော်တပ်ဖွဲ့တွေနဲ့ရခိုင်တမတော်တို့ကြားမြင့်တက်လာတဲ့တိုက်ပွဲတွေကြောင့်အရတားတွေမတရားသဖြင့်ပြုကျစ်ခံရပြီးအသက်ဆုံးရှုံးမှုတွေကြုံတွေ့နေရတဲ့ဆွတ်ဆွဲတင်ပြချက်များနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကနေစိုးရိမ်မကင်းဖြစ်ရတယ်လို့မဏိကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရခိုင်တမတော်ဟာ KIU ကချင်လွတ်လပ်ရေးဖွဲ့ဌာနချုပ်လိုင်စာမှာခြေပြုပြီး2014ခုနှစ်လောက်မှာရခိုင်ပြည်နယ်ဒေသတွင်းကိုဝင်ရောက်လှုပ်ရှားလာခဲ့တယ်လို့မြမတမတော်နဲ့လည်းစစ်ရေးပဋိပက္ခတွေဖြစ်ပွားနေခဲ့ပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်စုံစမ်းတင်ပြခဲ့တာပါ။ VOE ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေကိုစာရိုက်ကနေပြပို့လို့ရင် VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှ855ကိုစာရေးသားနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုည10နာရီထိဆက်ပြီးထုတ်လွှင့်ပေးသွားမယ် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဧပြီလ22ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ24 25နဲ့32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ဒီအချိန်ပိုင်းအတွင်းမှာတော့အရင်ဆုံးနားထဲမှာရေဝင်များပြီးတော့ဖြစ်တတ်တဲ့တကြံအလွန်နာရောဂါတွေအကြောင်းသိရမယ်ကျန်းမာရေးကဏ္ဍတယံဇာတတွေမျှဝေတုံဆွဲရေးလက်ရှိအာဏာရပါတီရဲ့ရွေးကောက်ပွဲကြီးညစရန်အကြောင်းမြမရေးတုံသက်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာတော့
ဒါရီပြောလက်လာလို့တော့ကျွန်တော်တို့သမရာကြီးကိုလေးသိကြည့်ကြတယ်တကယ်လက်ထိုက်တဲ့လူတွေကတော့မလွယ်သေးဘူးအများကြီးကျင်သေး
တယ်သမရာရဲ့လူငယ်ချမ်းသာခွင့်နဲ့ပတ်သက်လို့ရခိုင်လူမှုရေးလုပ်ငန်းတွေဆောင်ရွက်နေသူတဦးရဲ့ပြောပြချက်နဲ့အတူရှမ်းပြည်နယ်အတွင်းမှာလက်နက်ကင်တပ်ဖွဲ့တွေအချင်းချင်းကြားပြည်ပခါတွေကြောင်စတဲ့တိုင်းရင်းသားဒေသတီးတီးကသတင်းစုံလင်ကိုနားဆင်ရမှာပါဒီလိုစီစဉ်နေတဲ့ကမှအရင်ဆုံးကျန်းမာရေးခန္ဓာကိုထုတ်လွှင့်ပေးပါမယ်ရှင်ဒီတစ်ပတ်မှာတော့တကြံအပြီးမှာအဖြစ်များတဲ့နာရောဂါတွေအကြောင်းကိုတင်ပြပေးထားပါဗျ။တကြံတွင်းမှာရေကစားရင်နားတဲ့ဒဏ်ရိုက်ရေဝင်သွားတာမျိုးကြောင့်နားစီပေါက်တာအတွေ့နားပိုင်းရောင်ရမ်းပြီးကွဲတာနဲ့နားပြွန်ရောင်တာတွေအဖြစ်များလေရှိတဲ့အကြောင်းကျန်းမာရေးပညာရှင်တွေကပြောပါဗျ။တကြံပြီးအဖြစ်များလေရှိတဲ့ဒီနားရောဂါတွေကိုဘယ်လိုကြိုတင်သိနိုင်ပြီးဘယ်လိုကြိုတင်ကာကွယ်နိုင်ပါသလဲ။နားနှာခေါင်းနဲ့လည်ချောင်းအထုကုနဲ့စိတ်တက်ကတူတက်နားနှာခေါင်းနဲ့လည်ချောင်းဌာနအငိမ့်စားဌာနမူပါမောက်ခဒေါက်တာထွန်းသိန်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမောက်ခဒေါက်တာသိန်းထွန်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီတကြံပြီးသွားပြီဆိုတဲ့ခါကျတော့တကြံမှာဒီကြုံလာတဲ့ဒီရေတန်းကြောင့်ပေါ့ဆရာနော်နောက်နေတန်းကြောင့်ရောဒီနားနှာခေါင်းလေချောင်းဆိုင်ရာပြဿနာတွေတကြံပြီးမှကြုံရလေရှိပါတယ်ဆရာအဲ့တော့ဘလို့ယောဂါလက္ခဏာတွေကအများဆုံးဖြစ်ပြီးတော့အထူးဂရုစိုက်ဖို့လိုလဲဆရာ။
အများဖြစ်တကြံလဲတဲ့ခါကျလို့ရှိရင်နားအကောင်းလေချောင်းဒီဥကောင်းပိုင်းကိုလေရေဆိုးတာပေါ့နော်။အထူးသဖြင့်ပက်တဲ့လူကလည်းဥကောင်းပိုင်းပက်တယ်ဗျာ။နော်ဒီခါကျနားမှာအကာအကွယ်မရှိဘူးဆိုလို့ရှိရင်နော်နားကိုဒါလိုက်ရေအရှင်းနဲ့ထိတတ်တယ်။အထူးသဖြင့်ကောင်းမောင်းလာတဲ့လူကိုအရှင်းပြန်တော့ပက်လိုက်တဲ့အခါမှာနားထဲကိုရေအရှင်းနဲ့ဝင်သွားလို့ရှိရင်နားပြွန်ကတဆင်းနားစီကိုထိခိုက်တတ်ပါလေနားစီကိုထိခိုက်လို့ရှိရင်နားစီပေါက်တတ်တယ်ဗျာနားစီကခနာကိုမှာနားအကြာအယုံခံစားတဲ့အကြီးကြီးဆုံးအင်္ဂါစိတ်ပိုင်းဖြစ်ပါလေတကယ်လို့နားစီပေါက်သွားခဲ့မယ်ဆိုရင်အရင်ပြီးတဲ့အခါမှာနားပြတော့နေ့တုန်းကကြာလာလို့ရှိရင်နာဥရေနာနာလာတယ်နောက်ပြီးတော့အဲ့နာကနေပြီးတော့ကြည်လေးတွေလို့အငံ့ကြီးလေးထွက်လာတတ်ပါတယ်ဒါကတော့နားစီပေါက်တဲ့အပြင်ကိုနားခဲကိုပိုးဝင်သွားတာပေါ့နော်သူတိပြည့်ရေကမတတ်ရှင်ခဲ့လို့ရှိရင်ပေါ့နော်နားမှာအပြင်နားရှိတယ်အလယ်နားရှိတယ်အတွင်းနားရှိတယ်အပြင်နားနဲ့အလယ်နားကိုခံထားပြီးတာကတော့နားစီပဲနားစီပေါက်သွားလို့ရှိရင်ရေကအလယ်နားကိုဝင်သွားပြီးတော့အလယ်နားမှာကြာကြာနေလို့ရှိရင်မကြခင်မှာပိုးဝင်လာတတ်ပါပဲအဲ့ဒီပိုးကြောင့်မို့လို့နားစီအပေါက်ကတဆင်အရေလေးထွက်လာပြီးတော့နားပြွန်ဝါးဆင်ပလန်ရည်လေးတွေပြည်လေးထွက်လာတတ်ပါပဲ
ဟုတ်ကဲ့ဆရာ
အဲ့ဒါကခုနကပြောလို့ပဲနားချအောင်လည်းကြာလာတတ်ပါပဲနားဥတတ်ပါတယ်နားနာတတ်ပါတယ်နော်အခုလိုမျိုးနားထဲမှာအရေထွက်လာပြီးဆိုလို့ရှိရင်နာစီပေါက်တဲ့လက္ခဏာပါပဲ
ဟုတ်ကဲ့ဆရာအဲ့တော့နာစီပေါက်တာဒီလက္ခဏာတွေဖြစ်လာပြီဆိုရင်တော့ဟုတ်ကဲ့ဆရာအ мян ဆေးရုံဆေးကံပြဖို့လိုမှာပါဆရာနော
်ဟုတ်ကဲ့အ мян ဆုံးတက်ကြွနဲ့နားနှာခေါင်းလေကြောင့်ဆရာကိုပြဖို့လိုပါတယ်နော်တကယ်လို့မပြခင်မှာဆိုလို့ရှိရင်ဟိုမရောက်ခင်မှာကိုကတော့နားနာတက်တာလေဆေးတောက်ထားလို့ရပါတယ်ဒါဆိုအန်တီဘိုတိတ်လို့ခေါ်တဲ့ပရိဇီဝဆေးတောက်ထားဖို့လိုပါတယ်တချို့ကတော့နားထဲကိုထည့်စီထည့်တာပေါ့နော်အဲ့ဒီထည့်ရထည့်တာကတော့ကျွန်တော်ညချင်းတဲ့ရမှသာဘယ်စီကိုတုံးတယ်လဲဆိုတော့တုံးပြီးတော့ထည့်တင်ပါလေ
ဟုတ်ကဲ့ဆရာဒီနားစီပေါက်တာအပြင်ရောနောက်ထပ်အဖြစ်များတဲ့စိုးရင်ရတဲ့နားနဲ့ပတ်သက်တဲ့ယောဂါရှိအောင်လားဆရာ
ဟုတ်ကဲ့နားစီပေါက်တာအပြင်ကိုတချို့တွေကြတော့ဥကောင်းကိုထိခိုက်ရင်ဖြစ်စီပေါ့နော်တကြံရေလေတို့လေထိခိုက်ပြီးလို့ရှိရင်ဥကောင်းအခွန်နဲ့အခွန်အတွင်းမှာရှိတဲ့အတွင်းနာရောင်ဝဲကွဲဝတ်တတ်ပါလေအဲ့ခါကျလို့ရှိရင်မူးရောအာမဲ့ခ ဖြစ်တတ်ပါတယ်အဲ့ဒါကတော့အမ်တန်နီစီရက်ဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီနေရာမှာဒီအတွင်းနာကဆရာကြီးဘယ်လောက်ထိဒီဒုက္ခပင်နေလဲခုနလိုလက္ခဏာတွေဖြစ်လာတဲ့အချိန်မှာအမြန်မပြနိုင်ဘူးပေါ့နော
်အတွင်းနာကကြားအာရုံပြင်ကိုကိုယ်ခန္ဓာ balance ကိုသူကထိန်းထားတဲ့အာရုံကြိုးလေးရှိတယ်ရှိတဲ့အကြောင်းမို့လို့အဲ့ balance ပါအောက်သွားတက်တယ်ဗျဒါကြောင့်အတွင်းနာအထိပြဆိုရင်လူကမူးတယ်ဟန်တယ်ခြေကြလဲပြီးတော့မူးတယ်နော်နားဥပဲနားကြရောဟူတော့ပြစီတတ်ပါလေအတွင်းနာမထင
်ဟုတ်ကဲ့ဆရာအဲ့တော့ဒီနှစ်ခုအပြင်ပေါ့ဆရာနော်နားစီပေါက်တာနဲ့ဒီအတွင်းနာထိတာအပြင်တခြားရောဆရာရင်အဖြစ်များတဲ့ဆိုရင်ရတဲ့ယောဂါလည်းရှိသေးလား
ဖြစ်များတဲ့အများဆုံးကတော့ကျွန်တော်တို့နားထဲကိုရေဝင်ပြီးတော့နားထဲမှာနဖာကြီးရှိတယ်အဲ့နဖာကြီးကရေကိုသူကဆုပ်ယူတတ်တယ်ဒီတော့နဖာကြီးကပွားပြီးတော့လေနားပြုံပြေတော့ပြီးတော့နားပြုံရောင်းလာတဲ့အတိတ်ဖြစ်ပါလေအဲ့ဒါကတော့လူတော်များများဖြစ်တတ်တယ်များအဖြစ်ကျွန်တော်တို့နဖာကြီးကိုမသက်ရှင်နိုင်တဲ့လူတွေပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုအပြင်သားရောင်းလို့ရှိရင်ဟုတ်ကဲ့ပြောပါဆရာလက္ခဏာတွေ
လက္ခဏာတွေကတော့နားပိတ်သွားတယ်ဗျာနားမချတော့ပင်သွားတာနောက်တစ်ခုကရမ်းကြိုက်လာတယ်အဲ့လိုမနေတော့ကြီးကြိုက်လာတယ်နောက်တစ်ခုကတော့ဒီနားတွေကဘုကနာအိုးဝင်တဲ့လက္ခဏာရှိတော့လေပြည်တွေထွက်တတ်ပါလေတခါပြန်ကြလို့ရှိရင်ရိုးရိုးပြည်မဟုတ်ပဲနဲ့ပူဆွဲတဲ့ယောဂဆိုရင်အမဲပတ်လေးတွေလဲထွက်လာတယ်ပုံဖတ်လေးတွေ
ဟုတ်ကဲ
့အဲကြလို့ရှိရင်တော့ဒီလက္ခဏာရှိလို့ရှိရင်နှိစက်တဲ့ဆရာဝန်တွေကိုအများဆုံးပြဖို့လိုတယ်တကယ်လို့အဲ့ဒီမတိုင်ခင်မှာဆိုလို့ရှိရင်အနာတက်တာရဲ့စီဘုရားတောင်းမလို့ရှိရင်အနီဘတ်တောက်ထောင်ရရပါလေဒါနဲ့တက်ချက်နဲ့ဆရာကိုပြစီတင်တာပါဆိုဒီနဖာကြီးပွားနေတဲ့ဟာကိုလေပျော်သွားအောင်လုပ်ပြီးတော့ထုတ်ရင်ထုတ်ပေါ့မထုတ်လို့ရှိရင်တော့ခုနနားပြုံကရောင်လာတာနဲ့နဖာကြီးပွားလာတဲ့နှစ်ခုပေါင်းပြီးတော့အတော်လေးကိုခံစားချက်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီစေုံစေကံပြတာတော့အကောင်းဆုံးပါဆရာနော်ခုနတို့လက္ခဏာတွေပေါ်လာပြီဆို
တော့ဟုတ်ကဲ့အကောင်းဆုံးပါဟုတ်ကဲ့
ဆရာဟုတ်ကဲ့ဒီနားနဲ့ပတ်သက်ပြီးတော့ဒီတကြံကာလတော့ပြီးသွားပြီပေါ့ဆရာရဲ့နောက်ပိုင်းကာလတွေမှာလည်းဒီရေနဲ့ချီတွေ့တာတို့ဒဏ်ရာရတာတို့ဆက်ဖြစ်နိုင်တဲ့အတွက်ဒီယောဂါတွေကနေကာကွယ်ဖို့အတွက်ဆိုရင်ဘလူကာကွယ်တွေလုပ်တင်လဲဆရာကြီးနားစီပေါက်တာကနေစပြပြပေးပါလား
အများကြီးတော့ကျွန်တော်တို့နားကိုအရင်တုန်းကနားပြီယူထားတဲ့လူလားနားပြီမယူဘူးတဲ့လူလားအရေးကြီးပါတယ်တကယ်လို့နားပြီယူဘူးတဲ့လူဆိုရှင်နော်ခေါင်းလျှော်ရင်ရေချုံးလို့ရှိရင်ရေမဝင်စရာပါဘူးနားတွေကိုလေရေဝင်နိုင်ပြည်ပြန်ယူတတ်ပါတယ်အဲ့ဒါတော့ကာကွယ်နေနေလေနားတွေကိုဒီမွေးအောင်တချို့ကတော့ဘာလဲဆိုတော့ဟိုနားရို ear plug လေဆိုပြီးတော့ခေါင်းလျှော်လို့ရပါဘာလဲဆိုတော့ခေါင်းလျှော်ကြီးကအမတိုင်းညစ်ပတ်ပါတယ်ခေါင်းလျှော်ကြီးနားရို့လုံးဝင်တတ်တယ်ခေါင်းလျှော်ကြီးနားရို့ဝင်လို့ရှိရင်နားစီပေါက်ထားပြီးလက်ပြီးဆိုရင်ပြည်ပြန်ယူတတ်ပါတယ်နောက်တစ်ခုကနားရို့ရေဝင်တက်ရေဝင်ပြီးတော့နဖာကြီးရှိတဲ့လူဆိုတဲ့အဲ့လိုမျိုးကောက်ွယ်ထားသင့်ပါတယ်ဒါဆိုတာနားရို့ကတော့ရေဝင်လို့ရှိရင်ရေအမြင်ဆုံးအော်ပြန်ထုတ်ဖို့လိုတယ်။ဒါမှမဟုတ်ရှင်ဒီရေနဲ့နဖာကြီးနဲ့ထိသွားပြီးတော့အဲ့နဖာကြီးကရေနဲ့နူပြီးတော့ခဲမှာကျဲလာလို့ပွလာလို့ရှင်နားရောင်တက်လို့ပါ။နားပြန်ရောင်တက်လို့အဲ့ဒါအဓိကကကွယ်ရမှာပါ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ
်။ကိုဝင်းမင်းရဲ့ဂျမိုက်ခန္ဓာကိုအခုလိုကြာသာပရိနေညပိုင်းမှာအစ်စ်ထုတ်လွှင့်ပြီးပြန်လဲထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။အခုမြမရေးသုံးသက်ချက်ကိုနားဆင်ရပါမယ်။တဘာဝတည်ရန်စာတာကရတဲ့ဝင်ငွေကိုဖက်ဒရယ်သဘောတရားနဲ့အညီမျှမျှတတခွဲဝေနိုင်အောင်ဆောင်ရွက်မယ်လို့လက်ရှိအာဏာရ NLD ပါတီရဲ့ရွေးကောက်ပွဲကြေညာစာတမ်းမှာဖော်ပြထားတဲ့အတွက်ဘလို့လုပ်ရင်ကောင်းမယ်ဆိုတာကို Nature Resource Governance Institute ကပညာရှင်၃ဦးတို့ကအကြံပေးထားပါတယ်။ဒီကြောင့်ဥအောင်ခင်သုံးသက်ရေးသားပြီးကိုကြော်ကြော်သိမ့်နဲ့အတူတင်ဆက်ပေးထားပါတယ်ရှင်။
မြန်မာစီးပွားရေးမှာစစ်တပ်ပိုင်းလုပ်ငန်းအများအပြားပါဝင်ပြီးမြင်ဘယ်လောက်အချိုးအဆရှိတယ်ဆိုတာကိုခမန်းတာမျိုးမရှိသေးပါဘူး။တိုင်းနယ်ပြည်နယ်တွေဟာတဘာဝတရားစတာထွက်ပြီးမြင်အချိုးမခံစားကြရတာများပါသေး။2014အစိုးရအသုံးစရိတ်မှာစစ်တပ်အတွက်23ရာခိုင်နှုန်းသတ်မှတ်တာမှုတိုင်းပြည်အသတင်းထုတ်လုပ်မှုရဲ့9ရာခိုင်နှုန်းကိုစစ်တပ်အတွက်သုံးတယ်လို့ဆိုနိုင်ပါသေး။အစိုးရကာကွယ်ရေးအသုံးစရိတ်ကသာတည်နိုင်ပြီးစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းရဲ့အတိုင်းအဆကိုတော့မတည်နိုင်ပဲဖြစ်နေပါတယ်။စစ်တပ်လုပ်ငန်းတွေကြီးစိုးတာကသာရေပုံရတည်ကြပါတယ်။ the Bavatian Zataka Yari, a Chumiaku, Federal, the Botiane, and Yi, Miamia Tara, Quewi, Pine, and Songye Belu, and the Apoyo Yuko, which in Yazarama, Popia Tabare. Jubin Yin and Yayi, Sima, the Bavatian Zata, Miamia Tara, Quewi Yiha, Adika Chad Elu, Pine, Gonzong, Bine, Lenek, and Taina, Poesi, Chuga, Mimare. The door between London, New York, Washington, D.C., a Chesai, Natural Resource Governance Institute, ka Lungere, February Laga, Sharing the Wealth, Tana Osa, Kwewe Jasure, Saran, Towi Tavade.
Nemadianza Dago, Mimadada, Kwewe Nanda, Nilanrigo, Sunwe Timpia Tavade. Jekai, Kachene, Shantinariga, Dianza Da, Wingwe, Kwewe Bibu, a Tilian Downsu Nijima, Tai Sensan, Towi like the Saram Chapare. Federal Go Sunwe Yen. တဘာဝတယံဇာတာခွဲဝေရေးကိုပါမလွဲမသွေဆွေးနွေးလာရပါလိမ့်မယ်။ကြောင်းမြတ်ဒေါ်လာတန်1000ထောင်ကျော်ဘူးမြန်မာကတရုတ်ကို2010လေးမှာတင်ပို့ရဲလို့ကုလသမဂ္ဂစီရင်အရသိရပါပြီ။
တရားစတာဝင်ငွေခွဲဝေရေးကိုစဉ်းစားရင်လုပ်ငန်းဝင်ငွေတည်ဖို့လိုအပ်ပေမဲ့ဦးသိန်းစိန်အစိုးရကမကြေညာပါဘူး။ပြည်သူပါတီ NLD ဦးစီးတဲ့လွှတ်တော်နဲ့အစိုးရပေါ်ထွက်လာတာကြောင့်အကွန်ဘန်တာခွဲဝေရေးနဲ့ တရားစတာအချိုးအမြတ်ကိုတိုင်းနယ်ပြည်နယ်ကိုခွဲဝေပေးရာအလေးအနက်ဆွေးနွေးရမယ်ကိစ္စဖြစ်လာပါတယ်။အာရကန်ဝိုင်းဝက်အဖွဲ့ကလည်းဒီအကြောင်းကိုဖေဗရူလာကအစည်းအဝေးကစားထုတ်ထားပါတယ်။ဒီစာရန်အကြောင်းနောင်အခါမှာတင်ပြပါမယ်။တရားစတာခွဲဝေမှုကြောင့်ပြည်သူနိုင်ငံမှာပြစ်ပကပုံမှုပြင်းထန်လာတာကိုတွေ့ရတဲ့အတွက်ဒီကိစ္စမှာအစေးအချာသင်ခန်းစာယူနိုင်မှုအလွန်အရေးကြီးနေပါတယ်။တိုင်းပြည်ငြ
င့်နဲ့ချင်းကပ်ဖို့အကြံပေးထားပါတယ်။ပထမအဆင့်ကခွဲဝေရေးလုပ်ရတဲ့ရည်ရွယ်ချက်ကိုတက်ဆိုင်သူအားလုံးသဘောတူဖို့ဖြစ်ပါတယ်။ဒုတိယအဆင့်မှာဗဟိုနဲ့ပြည်နယ်ကြားဘယ်လိုပုံစံနဲ့ခွဲဝေမယ်ဆိုတာကိုဆုံးဖြတ်ရပါတယ်။ဘယ်တရားစာတကိုခွဲဝေမယ်ဆိုတာကိုဆုံးဖြတ်တာကတတိယအဆင့်ပါ။စတုတ္ထကတော့တိုင်းနဲ့ပြည်နယ်ကိုဘယ်ပုံဘယ်နည်းနဲ့ဖြန့်ဝေမယ်ဆိုတာကိုဆုံးဖြတ်တာဖြစ်ပါတယ်။လက်ခံရယူမဲ့အဖွဲ့အစည်းသတ်မှတ်တာကပင်စမအဆင့်ဖြစ်ပါတယ်။ဝင်ငွေလွှဲပြောင်းတဲ့နီလန်သတ်မှတ်တာကစတ္ထမအဆင့်ဖြစ်ပါတယ်။တိတာမြင်တာမှုနဲ့ကြည်ကြမှုကတတ္တမအဆင့်ဖြစ်ပြီးစတင်အကောင့်ထဲပေါ်တာကအထမအဆင့်ဖြစ်ပါတယ
်။တဘောဝပြန်ဇာတာကရတဲ့ဝင်ငွေကိုခိုးဝေရမှာရွေကျဲအတိုင်းဖြစ်မလာတာတွေလည်းရှိပါတယ်။ပြန်ဇာတာထုတ်ယူမှုကြောင့်နစ်နာသွားတဲ့ဒေသခံအဖွဲ့အစည်းကိုရောကြီးပေးရမှာလဲရွေတဲ့အတိုင်းဖြစ်မလာပဲပိုပြီးဆင်းရဲသွားတာရှိပါတယ်။ဒါလို့ဖြစ်လာရင်တည်ငြိမ်အေးချမ်းမှုမရှိတော့တဲ့အတွက်အမျိုးသားညီညွတ်ရေးအတွက်အန္တရာယ်ကြီးလာပါတယ်။မော်ကိုစီးပွားရေးအားကောင်းမှုအခွန်တော်စနစ်အားနည်းမှုစစ်တပ်ပိုင်လုပ်ငန်းကြီးစိုးမှုစတာတွေကြောင့်တရားစတာဝင်ငွေဟာမြန်မာအစိုးရဘတ်ဂျက်မှာအလွန်နည်းနေပါတယ်။ဒါလို့အခြေအနေမျိုးမှာတရားစတာခွဲဝေရေးလောက်တာဟာပြဿနာရှိနိုင်တယ်လို့ဆိုပါတယ်။တရားစတာဝင်ငွေတိုးပွားလာအောင်အလေးနဲ့မကြံဆောင်ပဲလက်ရှိအတိုင်းခွဲဝေမယ်ဆိုရင်တိုင်းနယ်ပြည်နယ်တွေဟာအ ਨੇ အကျဉ်းသာအကျိုးခံစားရမှာဖြစ်ပါတယ်။သက်ဆိုင်ရာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းနဲ့ဒေသဆိုင်ရာခေါင်းဆောင်တွေရဲ့သဘောတူမှုရယူပြီးရေးဆွဲရဲခွဲဝေရေးဆိုင်ရာရွေချက်ရှိဖို့လည်းလိုအပ်ပါတယ်။ဒါကြောင့်မို့ပြည်ဟစာတဝင်ငွေမျက်မျက်တတာခွဲဝေရေးစီမံကိန်းအောင်မြင်အောင် NLD အစိုးရအနေနဲ့အကောင့်ထဲပေါ်သင့်တာတွေကို Natural Resource Governance Institute ရဲ့ Sharing the World စာရမှာအကြံပေးတင်ပြထားပါလေခင်ဗျာ
ဥဟုံခေရမြမရေးတုံတက်ချက်ကိုခုလိုကြာသာပရိနေညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးတနင်္ဂနွေမနေ့ပိုင်းမှာပြန်လဲတုံတက်ပြန်လဲထုတ်လွှင့်ချက်ကိုနားဆင်နိုင်ပါတယ်အခုစနေတိုက်ရိုက်လေး live ဆွေးနွေးမယ့်အကြောင်းအရာကိုပြောပြပါရစေရှင်
လက်ရှိဆိုရတော်ဝင်ရှိသူတွေရဲ့နှစ်တိကုစုတောင်းမင်ကုန်းတွေမှာငញ្ញန်ရေးကိစ္စကိုအလေးထားထည့်ပြောသွားကြပါတယ်။ဒါပေမဲ့လည်းလူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့စူဝါစစ်တပ်ကြားတိုက်ပွဲဖြစ်တဲ့အတန်းတွေကြားနေရဆဲပါ။စူဝါသည်လက်ထက်ငញ្ញန်ရေးပေါ်ဆောင်နိုင်ရေးအလားအလာပေါ် ျွန်တော်တို့တော်ရရှင်တွေဘယ်လိုများမြင်ကြပါသလဲဒီအစိုးရအနေနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအောင်အောင်မြင်မြင်လုပ်နိုင်အောင်ဘာတွေလုပ်သင့်တယ်လို့အကြံပေးချင်ပါသလဲအခုလာမယ့်စနေညဒိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
ဒီလိုအမေရိကန်တန်ရက်ထားရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေနေ့ညထားရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြမယ်ဆိုရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြံနေတဲ့တိုင်ရင်သတင်းလွှာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်ရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့လီပြင်းနံကြောင့်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်မကိုင်းရံစစ်ပီးဒုက္ခသည်စခန်းကနေအိမ်250ကျော်အပါအဝင်စာတင်ကျောင်းတွေပျက်စီးသွားခဲ့လို့အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတန်ရံမြို့နယ်အတွင်းမှာရှိတဲ့ရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းတွေကိုစုပ်ပေးဖို့အရှေ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်စစ်တမ်းရုံးကညွှန်ကြားထားပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့လွတ်ငြိမ်းချမ်းသာခွင့်အမိန့်နဲ့စကိုင်းတပ်မတော်နဲ့ဆက်သွယ်တယ်လို့ဆွဆွဲပြီးဖမ်းဆီးထောင်ချခံရသူ၄ဦးလည်းပြန်လည်လွတ်မြောက်လာခဲ့တဲ့အကြောင်းလေးကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါတရင်တွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်မကိုင်းရံစစ်ပြေဒုက္ခသည်စခန်းမှာဧပြီလ16ရက်နေ့ကလေပြင်းတံကြောင့်နေအိမ်တွေအပါအဝင်စတင်ကြောင်းတွေ250ကျော်ပျက်စီးသွားခဲ့လို့အကူအညီတွေလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။အခုလိုပျက်စီးသွားတဲ့အဆောက်အဦတွေကိုပြန်လည်ပြုပြင်ဖို့အတွက်အပြည့်ပြည့်ဆိုင်ရာချက်ချေနည်း IRC ကလွှဲပြီးတခြားလူမှုကူညီရေးအသင်းတွေနဲ့အဆက်အသွယ်မရသေးဘူးလို့မကိုင်းရံစစ်ပြေဒုက္ခသည်စခန်းတာဝန်ခံဥလာဆောင်ဘရန်ဆိုင်ကပြောပါတယ်။ KBC ခေါ်ကချင်နေချင်းခရီးရန်အဖွဲ့ချုပ်ကနေတဲအိမ်ဆောက်လုပ်ဖို့မိုးကာတွေကိုအကူအညီပေးဆောင်သွားမယ်လို့ KBC တာဝန်ခံဦးခါလီကပြောပါတယ်။လေပြင်းတံခံခဲ့ရတဲ့အိုးအိမ်ပျက်စီးသူတွေဟာစာသင်ကျောင်းဆောင်နဲ့မူဂျိုကျောင်းဆောင်မှာယာယီနေရာချထားပေးခဲ့ပါတယ်။အဲ့ဒီအပြင်တခြားဆိုင်အောင်ပါကြောင်နဲ့တပူပူစခန်းတွေမှာလည်းလေပြင်းတိုက်ခတ်လို့နေအိမ်တွေနဲ့လူထုဆိုင်ရာစာသင်ကျောင်းဆေးရုံမူဂျိုကျောင်းတွေပျက်စီးသွားခဲ့တယ်လို့သိရပါတယ်။
ရှမ်းပြည်မြောက်ပိုင်းတန်ရံမြို့နယ်လွယ်ကြီးလွယ်လောင်ဘက်မှာရှိတဲ့ရှမ်းပြည်တပ်မတော် SSVP SSA တပ်စခန်းတွေကိုစုပ်ပေးဖို့အရှေ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်စစ်တမ်းရုံးကညွှန်ကြားထားလို့နှစ်ဖက်စစ်ရေးတင်းမာမှုတွေဖြစ်ပွားနေပါတယ်။ဧပြီလ22ရက်နေ့နောက်ဆုံးထားပြီးတပ်စုပ်ဖို့ရမခစစ်တမ်းရုံးကညွှန်ကြားထားတာဖြစ်ပါတယ်။အဲ့ဒီဒေတာမှာနှစ်ပေါင်း50ကျော်ဒေါ်လာရေးစတင်ကလေးကနေလာတဲ့အတွက်တပ်မစုပ်နိုင်ဘူးလို့ One High ဌာနချုပ်ပြန်ကြားရေးအရာရှိကပြောပါတယ်။ရှမ်းပြည်တပ်မတော် SSPP SSA ဟာဦးတိန်စိန်အစိုးရနဲ့2012ခုနှစ်ကပြည်နယ်အဆင့်ပြည်ထောင်စုအဆင့်ငင်းချမ်းရေးလက်မှတ်ရေးထိုးထားတဲ့ရှမ်းလက်နက်ကိုင်တပ်ဖွဲ့တစ်ခုဖြစ်ပါတယ်
တကြံရက်ကာလအတွင်းရခိုင်ပြည်နယ်တောက်တော်မြို့နယ်အဆက်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားခဲ့ရမှာမြန်မာတပ်မတော်ဘက်ကတိုက်ရင်မှုတဦးအပါအဝင်18ဦးခန့်ကြဆုံးခဲ့ပါတယ်။ဧပြီလ16ရက်နေ့18ရက်နေ့တွေမှာရသေးတောင်မြို့နယ်နဲ့ပုံနာကျွန်းနယ်အဆက်ကနတ်တရေကျေးရွာနဲ့ဘူးတိတောင်မြို့နယ်လောရမတောင်တန်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားရာဒေသတဝိုက်မှာမြမတပ်မတော်ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတဲ့အတွက်နေရက်ကနေတင်းရှောင်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်တပ်မတော်ကကွေရေးဝင်ကြီးဌာနကတော့ပြီးခဲ့တဲ့တကြံရက်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်အစိုးရတပ်ဖက်ကအကြအဆုံးရှိခဲ့ကြောင်းနဲ့ရခိုင်ပြည်နယ်တည်ငြိမ်အေဂျင်ကြီးအတွက် AA လက်နက်ကန်အဖွဲ့ကိုဆက်လက်ရှင်းလင်းနေကြောင်းသတင်းထုတ်ပြန်ထားပါတယ်အခုအခါတိုက်ပွဲဖြစ်ပွားရာဒေသကိုမြမတပ်မတော်ကစစ်အင်အားတွေတိုးချဲ့နေတဲ့အတွက်တိုက်ပွဲတွေဆက်လက်ဖြစ်ပွားလာနိုင်တယ်လို့လည်းရခိုင်တပ်မတော်ဘက်ကပြောပါတယ်
ဝင်ကြီးချုပ်ဦးစလန်းလျံလွယ်ဦးဆောင်တဲ့ချင်းပြည်နယ်အစိုးရတက်ဟာဒေတာခံပြည်သူတွေရဲ့လူအပ်ချက်တွေကိုတရှိနိုင်ဖို့ချင်းပြည်နယ်ဒေတာအချုပ်မှာကွင်းစင်လေလာမှုတွေစတင်နေပြီဖြစ်ပါတယ်။အီဘီလာ၁၄ရက်နေ့ကနေ၁၈ရက်နေ့တွေချင်းပြည်နယ်ဖလမ်းထန်တလန်းနဲ့ရီကော်ဒါမြို့နယ်ခွဲကကြေးရွာတွေမှာတွားရောက်ခဲ့တာဖြစ်ပြီးချင်းပြည်နယ်အစိုးရတည်တက်လာတဲ့နောက်ပိုင်းပထမဆုံးအ Lamban said way, Tao Tong in a lessim ya shipura pipi chimbine, so ya tinine, Usa be song yammy a sindri, chama be accounted for low song ramelo, Usheti oka pioare. A cook isima winjicho usalang lianwe, Ludo okra uzope, Lamban said way winji usheti o, Falamune, a muta ludoman usong red tandole pawin kejabare.
မွန်ပြည်နယ်ရင်းမြစ်နယ်တောင်ပိုင်းခေါ်စာမြို့နယ်မန်ကြီးချောင်းဝကျေးရွာသားနှစ်ဦးပြစ်တက်ခံရသေဆုံးခဲ့တာနဲ့ပတ်သက်ပြီးလပလီနေ့မှာဒေသခံတွေဥဆောင်ပြီးတော့ဧပြီလ2ရက်ပိုင်းရင်းမြို့ရွှေစံတော်စီတီရင်းပြင်းမှာဝပြုဆူတောင်းပွဲတစ်ခုပြုလုပ်ခဲ့ပါတယ်ဒီလိုဆူတောင်းပွဲပြုလုပ်ရတဲ့ဟာရွာသားတွေဟာအစဉ်အဆက်လူခွင့်ရေချိုးဖောက်ခံနေရမှုတွေအများသိရှိအောင်နဲ့တရားမျှတ
ပိုကြီးစော်မျိုးထက်ဥဆောင်တဲ့မြန်မာစစ်တပ်ကနေပြစ်ခတ်မှုတွေကြောင့်မန်တီချောင်းဝကျေးရွာသားဦးမိုးနဲ့ဦးချစ်စိုးတို့နှုတ်ဦးတနတ်တန်ရနဲ့တေဆုံးသွားခဲ့ပါတယ်။ရွာသားနှုတ်ဦးတေဆုံးရခြင်းနဲ့ပတ်သက်ပြီးပိုကြီးစော်မျိုးထက်ကိုစစ်ခုံရုံးမှာစစ်ဆေးနေဆဲဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့လူငယ်ချမ်းသာကွင်းနဲ့မြန်မာနိုင်ငံတဝန်းအကျဉ်းအောင်အသီးသီးကနေအကျဉ်းကျခံရသူတချို့လွတ်မြောက်လာကြတဲ့အထဲမှာရခိုင်ပြည်နယ်ကရခိုင်တပ်မတော်နဲ့ဆက်သွယ်တယ်လို့ဆွတ်ဆွဲပြီးတော့ဖမ်းဆီးထောင်ချခြင်းခံထားရတဲ့သူ၄ဦးလည်းပြန်လည်လွတ်မြောက်လာပါတယ်။အခုလိုနိုင်ငံရေးလွတ်မြောက်လာတာကိုကြိုးဆိုသလိုအကျဉ်းကျသူတွေကိုမိသားစုဝင်တွေကအပတခြားသူတွေနဲ့တွေ့ခွင့်မပေးဘူးလို့လည်းဆိုပါတယ်။ဒီအခြေအနေကိုတော့မောင်အေးကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
နိုင်ငံတော်သမ္မတရဲ့လွင့်ရင်ချင်းတော်ခွင့်နဲ့အပီလာ18ရက်နေ့ကစိုက်တွေ့အကျဉ်းထောက်ကလွဲ့မြောက်လာသူတူဖြစ်တဲ့လင်းစင်ရွာသားဦးစင်မောက်သားကတော့သူအဖမ်းခံခဲ့ရပုံကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်
ကျွန်တော်တို့ကအစိုးရကတခြားနိုင်ငံကမှတ်ပြီးတခြားနိုင်င
ံကျွန်တော်ကအေးကိုသမင်းချက်ပေးတယ်ဆိုတဲ့တစ်ချက်နဲ့အစည်းဝေးတက်တယ်ဆိုပြီးတစ်ချက်အဲ့ဒီနှစ်ချက်နဲ့ဆွဲချက်တင်ပြီးတော့စစ်တပ်ကနေဖမ်းတာပါ384ကြောက်တော်တိုက်ရင်ကဖမ်းတာပါပြီးတော့ကျွန်တော်ကိုစစ်တပ်မှာနှစ်ရက်ထားတယ်စစ်တပ်ကကျွန်တော်ကိုရိုက်ပြီးတော့မေးတယ်စစ်တပ်ကနေကျွန်တော်ကိုသမင်းနည်းနည်းပေးတယ်ရေလုံးဝမပေးဘူးပြီးတော့ကျွန်တော်ကိုကြောက်တော်ရေစကန်းကိုပို့တယ
်ရခိုင်ပြည်နယ်တော့မှမြန်မာစစ်တပ်ကရခိုင်တပ်မတော် AA နဲ့ဆက်သွယ်တယ်လို့ဆွဲဆွဲဖမ်းဆီးပြီးရခိုင်လူငယ်60နီးပါးကိုမတရားသာဆက်သွယ်မှုပုံမှန်18နိုင်နဲ့ထောက်တန်3နိုင်ကနေ9နိုင်အထိမကြသေးမီကပြစ်ဒဏ်ရမှတ်ခဲ့ပါတယ်အခုလိုနိုင်ငံတော်သမ္မတရဲ့နှိုက်သက်တရားနဲ့ကထုတ်ပြန်တဲ့လွင့်ရင်ချင်းတာခွန်အပေါ်မှာကြောက်တော်မျိုးကလူမှုရေးတကြွလှုပ်ရှားသူတို့ဖြစ်တဲ့ဆရာဇော်ဝင်းကအခုလိုပြောပါတယ်
ဒါရီပြောလက်လာလို့တော့ကျွန်တော်တို့သမ္မတကြီးကိုလေးချီးကျူးတင်တယ်တကယ်လက်ထိုက်တဲ့လူတွေကတော့မလွယ်သေးဘူးအများကြီးကျင်သေးတယ်
စိုက်တွေအချင်းထောင်မှာရခိုင်တပ်မတော် AA နဲ့ဆက်သွယ်တယ်ဆိုပြီးဖမ်းဆီးအချင်းကြခံနေရတဲ့ကျန်နေတဲ့သူတွေကိုတော့ထောက်အာဏာပိုက်တွေကမိသားစုဝင်တွေမှအပတခြားလူတွေနဲ့တွေ့ခတ်မပေးဘူးလို့ဆရာဇော်ဝင်းကအခုလိုဆက်ပြောပါတယ်
ထောင်ကြတဲ့လူတွေကိုဘယ်သူပဲတွေ့ခတ်ရှိပါလျက်နဲ့ကျွန်တော်တို့တွေ့ခတ်မရသေးဘူးထောင်ပိုင်းမုန်းနဲ့တွေ့တော့အထက်ကဘယ်သူလဲမှတွေ့ခတ်မပေးဘူးအဲ့လိုပဲပြောတယ်ဟိုမိသားစုတွေစီရင်တော့မှအင်တော်စုစီရင်မှတ်ပုံတွေပါမှတွေ့ခတ်ရတယ်အင်တော်စုချက်မှမပါတဲ့လူတွေတွေ့ခတ်မရဘူး
နိုင်စံတရားနဲ့နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့လင်းရင်းချင်းတာခွန်းနဲ့မြန်မာနိုင်ငံတဝန်းအကျဉ်းထောက်အသီးသီးကနေလွှဲမြောက်လာသူ63ဦးရှိပြီးအဲ့ဒီအထက်မှာနိုင်ငံရေးအကျဉ်းသား60ကျော်ပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆုံးဖြတ်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ
်ဆက်ပြီးတော့အခါတကြံအတားနှစ်တကူမှာတအံပလောင်တစ်ခွက် PSLF TNLA ကနေရှမ်းပြည်တပ်မတော် RCSS SSA အနေနဲ့ရှမ်းပြည်မြောက်ပိုင်းကနေသူတို့ရဲ့ဌာနချုပ်ရှိရာထိုင်းနယ်ဆက်လွှဲတိုင်းလမ်းကိုတတ်ဆုပ်ပြန်ဖို့တတိပေးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီပေါ်တောင်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ဘလို့အမြင်ရှိပါသလဲလက်ရှိတအံပလောင်တပ်ဖွဲ့အနေနဲ့စစ်ရေးပဋိပက္ခဖြစ်ပွားနေတဲ့အပေါ်ဘလို့ဖြေရှင်းနိုင်မလဲဆိုတာကို RCSS SSA ရဲ့ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွှေစစ်ကိုဆိုင်းမွန်းကနေအခုလိုဆက်သွယ်မေးမြန်းထားပါတယ်ရှင်
RCSS SSA နေနဲ့ရှမ်းပြည်မြောက်ပိုင်းဒေတာကလွယ်တိုင်းလန်းဌာနချုပ်ကိုတက်ဆုပ်ပြန်ဖို့TNNA ဘက်ကပြောတဲ့ပေါ် RCSS SSA
ကောင်းဆောင်ဒုတိယဘုတ်ချုပ်ကြီးရွတ်စကရှမ်းပါတာနဲ့အခုလိုစပြောပါတယ်။ပြန်ရောက်ရေးတန်း RCSS နဲ့ဟောဟမ်လိုက်ကြပြင်နာတီကန်မလို့လား။ဟမ်ဟမ်ရန်ဘနာလီနေမီကျူးကျော်တဲ့ဆိုပြီးတော့ကျွန်တော်တို့စစ်ကြောင်းကိုသူတို့ကစတိုက်တယ်။နေမီကျူးကျော်တယ်လို့ပြောရလောက်အောင် TNNA
နဲ့ RCSS တို့ကြဘယ်တော့ကနေမီတတ်မှတ်ပိုင်းရသားတာရှိလို့လဲသူတို့ကနေကျွန်တော်တို့ကိုအရင်စတိုက်လို့သိဆုံးဖြည့်ရှင်းမှုကောင်းတယ်သူတို့ကလက်မခံဘူး။
ยนเอ็ดจีนน่ะทําหันพอละดิจังมาเอาขันน่ะลิขอบุญภาวะหลุหลุบีตะคาลาต้วยบีนอกป้ายมาบ้ามาเปลี่ยนมาเปล่าล่ะกูตรุบักก็เลยงาอู้กอมติพั่วท่าเลยลูกจ้าเดะแต่แม้ตีกะนี่ที่รอต้วยส่งซุยนี่ผู้บ้ามาไม่จ่ายหรอกกูอะคูโลทีนเนี่ยเนี่ยผิดปวานี่เนี่ยซีเยเป็ดตนาปีเลยผู้เปโลผีชินผู้อเมญสิบาตะเลยครับเนี่ย
ยอบ่อามาอู้กันน่ะ
အကျခွားလဲမနမနေဘမှုကိစ္စကစည်ရင်းနည်းနဲ့ဖြည့်ရှင်းပါလားတွေးဆုံဖြည့်ရှင်းပါလားတွေးဆုံဖြည့်ရှင်းမဲ့ဆိုရင်ကျွန်တော်တို့လက်ခံတယ်သူတို့ကဘလောက်နှန့်ဆန့်ပါစော်ဘွားနဲ့အုတ်ချုပ်လာတဲ့သမိုင်းတွေရှိတယ်ကျွန်တော်တို့လက်ခံတယ်ပြဿနာကိုဘယ်လိုလက်သွဲဖြည့်ရှင်းမဲ့ဆိုတာတွေးဆုံလက်သွဲဖော်ဆောင်တာဟာအကောင်းဆုံးပါပဲဟုတ်ကဲ့
TNL ဘက်ကပြောတဲ့တက်ဆုပ်ဖို့ကိစ္စကောအာစီSSSSA အနေနဲ့ဘယ်လိုပြောကြားလိုပါတယ်လဲခင်ဗျအဲဟုတ်ခွားနေနဲ့ဟုတ်မပါဘူး
ကပ်ဆောင်လက်မထွက်လာနဲ့ကာကြိုဟုတ်ပဲမရှိသေးပါဘူးအရင်ကအဲ့ဒီဒေသမှာတိုင်အားက200လောက်ပဲရှိတယ်အခု2500ကျော်ရှိသွားပြီတင်အားတွေကိုပြန်နှုတ်ဖို့တဲ့အချက်ကျွန်တော်တို့ကဘာကြောင့်ခြုံကိုတိုက်ခတ်ရလဲနှစ်ချက်ကဖမ်းဆီးထားတဲ့ဒေသခံ25ဦးမှာ10ဦးပြန်နှုတ်ပေးတယ်ဂျန်လိုက်လူတွေပဲရောက်နေလဲဆိုတာဖြေရှင်းပြီးရင်အကုန်ပြန်နှုတ်မယ်
တောင်ပိုင်းရှမ်းပြည်တပ်မတော်RCSSSA ဟာမြန်မာအစိုးရနဲ့NCA အပြည့်ရဆာချုပ်လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့တစ်ခုဖြစ်ပါတယ်။ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရပါပါ။
မြပြင်းတန်းကြောင့်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်ဆက်မကားရန်စစ်ပြေးဒုက္ခသည်စခန်းကနေအိမ်နေရ90ကျော်အပါအဝင်စာတင်ကြောင်းတွင်ပျက်စီးသွားခဲ့လို့အရေးပေါ်အကူအညီလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။တရုတ်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်
င်းလွှာကဏ္ဍကိုနားဆင်ကြရတာပါဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်အစအဆုံးကိုအတန်လှန့်ချိန်ပြပြချင်းည10:00နာရီကနေ17:00နာရီအထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ပါတယ်ရှင်ခုညပိုင်းစီစဉ်ဆုံးတိုက်ခင်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မရှင
် IS အစွန်ရောက်ဖွဲ့ကိုချင်မွေးရင်းနဲ့ပြည်ပခပြည်နေတဲ့ရှေ့လေပိုင်းဒေသတည်ငြိမ်ရေးကြိုးပမ်းမှုတွေမှာအမေရိကန်ပြည်တော်စုနဲ့ပင်လယ်ကွေ့နိုင်ငံတွေအကြားတင်ကြီးညိုထက်ဆက်ရှိနေပါတယ်လို့သမရဗရာကူဘာမကပြောလိုက်ပါတယ်ပင်လယ်ကွေ့ပူပေါင်းဆောင်ရွက်ကောင်စီ GCC ဖွဲ့ဝင်လူဖို့ကံပဲတွေနဲ့ဒေသတွင်းမဟာမိတ်နိုင်ငံတွေပေါ်ရန်လုံမှုတွေကိုဒါစီဖို့နဲ့ရင်ဆိုင်သွားဖို့အမေရိကန်ပြည်တော်စုကအခိုင်အမာရှိနေတယ်ဆိုတာကိုဆော်ဒီအာရေဗျနိုင်ငံရီယတ်မြို့မှာသမရဗရာကထပ်ပြောပါတယ်စီရီယားနိုင်ငံကနိုင်ငံတွင်ပိတ်ဆို့ခံထားရတဲ့ဒေသတွေကနေလူပေါင်း900ကိုကုလသမဂ္ဂနဲ့စီရီယားအာရဗ်လာဂျာနီအဖွဲ့တို့ကကယ်ထုတ်လိုက်ပါတယ်။အခုကယ်ထုတ်လိုက်သူတွေထဲမှာမကြမ်းမာသူတွေ၊ဒဏ်ရာသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေပါပါတယ်။လေဘနွန်နိုင်ငံနဲ့နယ်စပ်တာစီရီယားနောက်တောင်ပိုင်းကမာဒါယာနဲ့ဇာဘာဒါနီတို့အပြင်တူရကီနိုင်ငံနဲ့နယ်စပ်တာအိုင်ဒလစ်ပြည်နယ်အယ်ဖူဝါနဲ့ကီဖရာယာဒေသတွေကနေအဲ့ဒီလူတွေကိုဗိုလ်ထုနေကကယ်ထုတ်တာပါ။မာရာယာနဲ့ဇာဘာဒါနီဒေသတွေကိုဆူရလူရတဲ့တပ်ဖွဲ့တွေကပိတ်ဆို့ထားပြီးအယ်ဖူဝါနဲ့ကီဖရာယာဒေသတွေကိုတော့တပုံတပ်ဖွဲ့တွေကပိတ်ဆို့ထားတာပါ။စီးရီးယားမှာတိုက်ခိုက်တာတွေရထားတာကြောင့်နိုင်ငံတော်ဝန်ပိတ်ဆို့ခံထားရတဲ့ဒေသတွေမှာနေထိုင်နေကြရတဲ့ဒိန်းနဲ့ချီတဲ့စီးရီးယားနိုင်ငံသားတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုကုလသမဂ္ဂနဲ့အကူအညီပေးအဖွဲ့တွေကပေးနိုင်ခဲ့ပါတယ်။ဂျပန်နိုင်ငံမီဆူဘီရှိကားကုမ္ပဏီကစီစားတတာရာကိုပြတဲ့ချက်လက်တွေကိုကားစီးရေ6,000ကျော်မှာလင်းလေထည့်သွင်းထားတယ်လို့ဝန်ခံပြီးတဲ့နောက်ဆုံးသက်စစ်ဆေးအရာရှိတွေနာဂိုယာမှာရှိတဲ့မီဆူဘီရှိဆက်ယုံကိုဒီကနေ့တွားရောက်စစ်ဆေးပါတယ်။ဒီကနေ့အပြင်ပြည်ထောင်နိုင်ငံဒုတိယမြောက်အဲလစ်ဘက်မြန်မာကြီးရဲ့တက်တော်90နှစ်ပြည့်မွေးနေ့ပါမြန်မာကြီးအတွက်အမှတ်ရမွေးနေ့ကိမ့်မှုကိုဖော်ပြသူကတော့ Great British Bake Off ဆိုတဲ့ပြည်ထောင်နိုင်ငံမှာလူကြိုက်များတဲ့ရုပ်တံနဲ့မုတ်ဖို့ပြပွဲအစီအစဉ်မှာမကြာသေးခင်ကအနိုင်ရထားသူနာဒီယာဟိုစင်ဖြစ်ပါတယ်ခင်ဗျာ။
ကြာသပတေးနေ့ညနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nelson Loops ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.